Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်2018ခုနှစ်မတ်လ24ရက်စနေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်စနေညအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်မဒီညမဲ့သတင်းတွေကိုမအေးတာနာကျော်နဲ့တူကြီးညာပေးတော့မှာပါအမေရိကန်ဆွေးနွေးအနေနဲ့တနက်ကင်ဆောင်ခွင့်ထင်းချော်ရေးပိုတင်းကျက်တဲ့ဥပဒေတွေပြဋ္ဌာန်းပေးဖို့အမေရိကန်တဝမ်းကကျောင်းသားတွေဒီကနေ့ Washington DC မှာစုဝေးပြီးတော့ဆန္ဒပြနေကြပါတယ်။နောက်ဒီအမေရိကန်ပြည်ထောင်စုကဒီတရုတ်သွင်းငွေအပေါ်ဒေါ်လာဘီလီယံ60လောက်အခွန်တိုးကောက်မှာကြောင်းဒါနဲ့ပတ်သက်ပြီးတော့တရုတ်ကလည်းလက်တုံပြန်သွားမယ်လို့ပြောဆိုပါတယ်။ဒီလိုမျိုးထိတ်တန့်အောင်သတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်တွေနားဆင်ရမယ့်သတင်းလာတွေထဲမှာတော့ပြည်ထောင်စုလွှတ်တော်မှာသမ္မတသေရွေးချယ်တော်မှာဖြစ်ပါတယ်ဖွဲ့စည်းပုံအရတမတော်သားကိုယ်စားလှယ်တွေအပါအဝင်လွှတ်တော်ကိုယ်စားလှယ်တွေဘက်ကသမ္မတသေကိုဘယ်လိုများရွေးချယ်ကြပါမလဲဒီအကြောင်းကိုအပြည့်အစုံနားဆင်ရပါမယ်ဒီနောက်ကရင်ပြည်နယ်မြဝတီမြို့မှာလိုင်စင်ကားတွေတွင်းတဲ့နေသားဆောင်တက်ကိုပိုင်တဲ့ဂိတ်ကိုမြန်မာစစ်တပ်ဘက်ကအကြောင်းကြားတာမျိုးမရှိဘဲတနက်တွေနဲ့ဝင်ရောက်လာတဲ့အတွက်နှစ်ဖက်တင်းမာမှုတွေဖြစ်ခဲ့တဲ့သတင်းကိုလည်းနားဆင်ရဖို့ရှိပါတယ်စနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းနောက်မဆုအစီအစဉ်နဲ့မြမတခွေအစီအစဉ်ကိုလည်းနားဆင်ရပါပါဒုတိယပိုင်းမှာတော့စနေညတဲ့လေလာအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မအေးတနာကျော်တို့တင်ပြပေးကြပါလိမ့်မယ်ရှင
်အမေရိကန်ဆိုရအနေနဲ့တနက်ကင်ဆောင်ခွင့်ထင်းချုပ်ရေးပိုတင်းကျက်တဲ့ဥပဒေတွေပြဋ္ဌာန်းပေးဖို့အတွက်အမေရိကန်တဝမ်းကကျောင်းသားတွေဟာ March for Our Lives ဆိုတဲ့ဆောင်းပါးနဲ့ Washington DC မှာအခုကျွန်တော်တို့အသံလွှင့်နေတဲ့အချိန်မှာပဲစတင်ဆန္ဒပြနေကြပါပြီ။ဒီဆန္ဒပြပွဲမှာကျောင်းသား9သိန်းလောက်ပါဝင်မယ်လို့ comment ထားပါတယ်။ Florida ပြည်နယ် Parkland မြို့က Majority Stoneman Douglas အထက်တန်းကျောင်းမှာကျောင်းသားကျောင်းသူအများစုပါဝင်တဲ့လူပေါင်း18ဦးတနက်နေ့ပြစ်ခတ်တပ်ဖြတ်ခံရပြီးတဲ့နောက်အဲ့ဒီကျောင်းကကျောင်းသားကျောင်းသူတွေဦးဆောင်စီစဉ်ပြီးဒီကနေ့ဆန္ဒပြကြတာပါနိုင်ငံအနေနဲ့လူငယ်တွေရဲ့ဘဝအတွက်ဦးစားပေးပြီးတော့စဉ်းစားပေးရမယ့်ကိစ္စရဲ့ဖြစ်တဲ့အပြင်ကျောင်းတွေမှာလူများပြတည်ဆုံအောင်ဝင်ရောက်ပစ်ခတ်မှုတွေတိုးဖြစ်ပွားလာနေတာတွေကိုအဆုံးသတ်နိုင်ဖို့အတွက်ကျောင်းသားတွေအခုလိုလာရောက်ဆန္ဒပြတောင်းဆိုကြတာလည်းဖြစ်ပါတယ် Washington DC ကဆန္ဒပြပွဲနဲ့အတူအမေရိကန်ပြည်အောင်စုကပြည်နယ်90နဲ့ကမ္ဘာတဝိုင်းကမြို့တွေမှာဆန္ဒပြပွဲပေါင်း800ကျော်လောက်အထိဆင်နွှဲကြမယ်လို့လည်း comment ထားပါတယ်အခုလိုတနက်ကင်ဆောင်ခွင့်ထိန်းချုပ်ပေးဖို့ဆန္ဒပြတောင်းဆိုနေချိန်မှာပဲဖွဲ့စည်းပုံဥပဒေအရလူတိုင်းမှာတနက်ကင်ဆောင်ခွင့်ရှိတယ်ဆိုတဲ့အချက်ကိုစုပ်ကိန်ထားသူတွေလည်းရှိနေပါတယ်။ကျောင်းတွေမှာအပြစ်မဲ့ကျောင်းသူကျောင်းသားတွေကိုတနက်နဲ့ဝင်ရောက်တပ်ဖြတ်မှုတွေတိုးဖြစ်ပွားလာပေမဲ့လည်းတနက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးတင်းကျက်တဲ့ဥပဒေတွေလုံလုံလောက်လောက်ပြဋ္ဌာန်းပေးတာမျိုးမရှိသေးဘူးဆိုပြီးတော့ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်။ AP သတင်းဌာနနဲ့ NORC သုတေသနဌာနတို့ပူးပေါင်းကောက်ခံတဲ့လူမှုစစ်တမ်းတင်မှာတော့အမေရိကန်69ရာခိုင်နှုန်းဟာပိုတင်းကျက်တဲ့စီးမြင့်ဥပဒေတွေချမှတ်ပေးဖို့လူလာကြတယ်လို့ဆိုပါတယ်။2016အော်တိုဘာလရုံးက67ရာခိုင်နှုန်းနဲ့2013အော်တိုဘာလရုံးကတော့55ရာခိုင်နှုန်းကပဲဥပဒေတွေတင်းကျပ်ပေးဖို့လိုလားခဲ့တာပါဒီစစ်တမ်းအရဒီမိုကရက်90ရာခိုင်နှုန်း Republican 50ရာခိုင်နှုန်းနဲ့တနက်ပိုင်ဆိုင်ထားသူ54ရာခိုင်နှုန်းကလည်းတနက်နဲ့ပတ်သက်တဲ့တင်းကျပ်တဲ့စီးမြင့်ဥပဒေတွေချမှတ်ပေးဖို့လိုလားတာကိုတွေ့ရတယ်လို့ဆိုပါတယ် March for Our Life ရဲ့ Internet Summit မှာရည်မှန်းထားတဲ့ရန်ပုံငွေဒေါ်လာ 3.8 တန်းရပြီလို့လည်းဖော်ပြထားပါတယ်အဲ့လိုအလှငွေထက်ဝင်ကြသူတွေအထဲထဲမှာတော့ရုပ်ရှင်မင်းသား George Clooney နဲ့သူစနီး ML Clooney တို့က9သိန်းရုပ်မြင်သံကြားအစီအစဉ်မှုတစ်ဦးဖြစ်သူ Oprah Winfrey Director Steven Spielberg တို့ကလည်း9သိန်းစီနဲ့တခြားအနုပညာရှင်တွေကလည်းဒီကျောင်းသားတွေရဲ့ဆန္ဒပြလှူရှားမှုအတွက်ငွေအမြောက်များလှူဒန်းထက်ဝင်ခဲ့ကြပါတယ်ခင်ဗျာ
မောင်းမြန်တနက်တွေမှာဇက်တိုက်ပြစ်ခတ်နိုင်အောင်လို့တက်ဆင်နိုင်တဲ့ Bump Stocks တနက်တွေတွေကိုစစ်တနက်အမျိုးအစားဖြစ်နေသတ်မှတ်မဲ့တရားရေးဝန်ကြီးဌာနရဲ့အဆိုပြုချက်ပေါ်မှာအများပြည်သူအနေနဲ့သဘောထားပေးနိုင်ကြောင်းရှင်းနေချုပ် Jeff Sessions ကကြေညာလိုက်ပါတယ်။တစ်ချက်ချင်းပြရတဲ့တနက်တွေမှာတက်ဆင်လိုက်တဲ့အခါမှာဇက်တိုက်ပြစ်ခတ်နိုင်စွမ်းရှိတဲ့ Bump Stocks တွေဟာပြီးခဲ့တဲ့နှစ်ထဲလူ58ယောက်သေဆုံးပြီးတော့ရာနဲ့ချီတန်ရာရရှိခဲ့တဲ့ Las Vegas မြို့ကပြစ်ခတ်မှုနောက်ပိုင်းကဆက်လို့အခြေတင်ဆွေးနွေးစရာဖြစ်လာခဲ့ရတာပါ။မနေ့ကညပိုင်းကထုတ်ပြန်တဲ့ရှင်းလင်းချုပ်ရဲ့ကြေညာချက်မှာတော့သမ္မတဒေါ်နယ်ထရမ့်အနေနဲ့အမေရိကန်နိုင်ငံသားတိုင်းဘေးကင်းလုံခြုံရေးထက်ဘာကူမှဦးစားမပေးကြောင်းပြောဆိုခဲ့ပါတယ်။သမ္မတရဲ့သဘောထားကြောင့် Bump Stocks နဲ့ပတ်သက်လို့ဥပဒေကိုပြင်ဆင်ဖို့ဖြစ်လာရတာလို့လည်းဖော်ပြခဲ့ပါတယ်။ Bump Stocks တွေကိုစက်တနက်အမျိုးအစားမှာထည့်သွင်းတာမြင်မဲ့ပြည်ထောင်စုအစဉ်ဥပဒေပြင်ဆင်ရေးအဆိုပြုချက်ပေါ်မှာရပ်ပေါင်း90အတွင်းအမေရိကန်နိုင်ငံသားတွေသဘောထားပေးနိုင်ကြောင်းလည်းကြေညာချက်မှာဖော်ပြထားတာပါ။ ။ဒါမဲ့လည်းအများပြည်သူရဲ့သဘောထားတွေဟာဥပဒေပြင်ရေးအစိုးပြချက်ပေါ်မှာဓာတ်ရိုက်တဲ့ရမှုမရှိသလိုဘမ်စတော့ခ်စ်နဲ့ပတ်သက်လို့အပြောင်းလဲလုပ်မယ့်အစီအစဉ်ကိုအစိုးရကသာနောက်ဆုံးဆုံးဖြတ်ချက်ချရမှာလည်းဖြစ်ပါရဲ့ရှင်။
အမေရိကန်အစိုးရ38ဒေါ်လာတန်ပေါင်း 7.3 သန်းခွင့်ပြုတဲ့ဥပဒေမူကြမ်းကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမကြေမနက်နဲ့ပဲလက်မှတ်ရေးထိုးပြဋ္ဌာန်းပေးလိုက်ပါတယ်ဗီဒီယိုအနာသုံးပြီးတော့ပယ်ချမယ်လို့ချင်းချောက်အပီနာယီပိုင်းအကြမှာအခုလိုလက်မှတ်ရေးထိုးအတည်ပြုပေးလိုက်တာပါအမေရိကန်ကိုကလေးငယ်ဘဝကရောက်လာကြတဲ့တရားဝင်အထောက်အထားမင်းရွှေပြောင်းဝင်ရောက်သူတွေကိုအကာအကွယ်ပေးရေးကိစ္စဥပဒေမူကြမ်းနဲ့ပါမလာတာဒါမှမဟုတ်သူအစိုးပြုထားတဲ့နယ်စပ်တိုင်းစောက်ဖို့ရန်ဝန်ငွေအပြည့်အဝပါမလာတာတွေကြောင့်သမရထရမ်ကမကြေနပ်နေတာပါဒီမတိုင်ခင်နေ့ကတော့အဲ့လိုတရားမဝင်ဝင်ရလာသူတွေကိုအကာအကွယ်ပေးထားတဲ့အရင်သမရဘရိတ်အိုဘားမားရဲ့ဒါကာအစီအစဉ်ကိုသူကတောက်လျှောက်ဆန့်ကျင်လာခဲ့တာပါဒီလောက်ကြီးမားတဲ့နိုင်ငံတော်အသုံးစရိတ်ဆိုင်ရာဥပဒေမူကြမ်းမှာသူဘဝင်မကြတာရေးအများပြပါဝင်ပေမဲ့လည်းအမျိုးသားလူကြုံရေးဆိုင်ရာရည်ရွယ်ချက်နဲ့သူလက်မှတ်ရေးထိုးလိုက်တာလို့တောက်ကြနေနေ့လယ်ပိုင်းကအိမ်ဘူရောသတင်းစာရှင်းလင်းပွဲအတွင်းသမရထရမ်ကသတင်းတောက်တွေကိုပြောပါရခင်ဗျာ
အမေရိကန်စစ်တပ်ထဲမှာလိင်ဟာခွဲစိတ်ပြောင်းလဲထားသူတွေကိုလိုအပ်ချက်အရအကန့်အသတ်နဲ့ခွင့်ပြုတာကလွဲလို့အများစုကိုလက်မခံဘဲနဲ့တားမြစ်ဖို့အတွက်သမ္မတဒေါ်နယ်ထရမ့်အမိန့်ထုတ်ပြန်လိုက်ပါတယ်။ခွဲစိတ်မှုနဲ့ဆေးဝါးသုံးဆွဲမှုတွေလိုမျိုးရေရှည်ဆေးကုသမှုခံယူဖို့လိုအပ်ကောင်းလိုအပ်လာနိုင်တဲ့လိင်စိတ်မကွဲပြားသူတွေကိုလက်ခံတာဟာစစ်စွမ်းရည်ထိခိုက်မှုနဲ့တေးကျေထိခိုက်မှုအန္တရာယ်တွေကြီးမားနိုင်တယ်လို့အမေရိကန်ကာကွယ်ရေးနဲ့အမိမြေလုံခြုံရေးဝန်ကြီးဌာနတွေကသုံးသပ်ထားကြောင်းလဲအင်ဂျီရောကမနေ့နောက်ပိုင်းထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။လိန်ပြောင်းထားသူတွေကိုစစ်မှုထမ်းမှုလက်ခံခဲ့တဲ့အရင်သမ္မတဟောင်းဘရက်အိုဘားမားလက်ထက်ကမူဝါဒကိုပြောင်းလဲမဲ့အစီအစဉ်ကိုတော့သမ္မတကမနစ်တကွပဲကတိပေးခဲ့တာပါသမ္မတရဲ့တားမြစ်ချက်အစီအစဉ်ဟာဥပဒေကြောင်းအရစိန်ခေါ်မှုတွေနဲ့ကြုံခဲ့ရပြီးတဲ့နောက်မှာတော့ဇန်နဝါရီလကစပြီးတော့စစ်တပ်ကလိန်ငါပြောင်းသူတွေကိုစပြီးတော့လက်ခံခဲ့ပါတယ်အခုနောက်ဆုံးကြိုးပမ်းမှုပေါ်မှာလဲနိုင်ငံရေးသမားတွေလူ့အခွင့်အရေးနဲ့လိန်မတူသူအခွင့်အရေးလှုပ်ရှားသူတွေရဲ့ဝေဖန်မှုတွေချက်ချင်းဆိုစလို့ထွက်ပေါ်လာခဲ့ပါတယ်ရှင်ဒီရေအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်စနေနေ့ညပဲသတင်းတွေကို VOE ကနေဆက်လက်ကြေညာနေပါတယ်ခင်ဗျာတရုတ်သွင်းကုန်တွေအပေါ်ဒေါ်လာဘီလီယံ60လောက်အခွန်တိုးကောက်မဲ့အစီအစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့ပြီးတဲ့နောက်တရုတ်အနေနဲ့သူ့နိုင်ငံရဲ့ဂျိုးစီးပွားအတွက်ခုခံကာကွယ်သွားမယ့်အကြောင်းပြောပါတယ်။ဂျာလာဘီနေ့ကလက်မှတ်ရေးထိုးအတည်ပြုလိုက်တဲ့အဲ့ဒီဥပဒေဟာနိုင်ငံတကာကုန်သွယ်ရေးစည်းမျဉ်းစည်းကမ်းတွေကိုချိုးဖောက်တယ်ဆိုပြီးတော့လည်းတရုတ်ဒုတိယဝန်ကြီးချုပ်လီယူဟီကအမေရိကန်ဗန္ဓာရေးဝန်ကြီးစတီဗ်မနူချင်ကိုတယ်လီဖုန်းကနေဒီကနေ့ပြောကြားလိုက်တာပါအိမ်မီရောကတော့တရုတ်နိုင်ငံဟာအမေရိကန်ရဲ့နည်းပညာတွေကိုခိုးယူခဲ့တာကြောင့်အခုလိုပြစ်ဒဏ်ခတ်တာဖြစ်တယ်လို့ဆိုပါရယ်။တောက်ကြနေတုန်းကတော့3ဘီလီယံတန်ဖိုးရှိတဲ့ဝက်သားနဲ့ပန်းသီးလိုအမေရိကန်သွင်းကုန်တွေအပေါ်အခွန်တိုးကောက်မယ်ဆိုပြီးတရုတ်ကတုံ့ပြန်ပြောဆိုထားပါရယ်။တရုတ်ဘက်ကအခုလိုလက်တုံ့ပြန်လာမှာကိုတော့2016သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရလာအောင်မေးပေးခဲ့တဲ့အမေရိကန်စိုက်ပျိုးမွေးမြူရေးသမားတွေကစိုးရိမ်နေပါရယ်။2019ခုနှစ်မှာအမေရိကန်စိုက်ပျိုးရေးလုပ်ငန်းတွေကနေဒေါ်လာဘီလီယံ20နီးပါးတန်ဖိုးရှိတဲ့ကုန်ပစ္စည်းတွေတရုတ်နိုင်ငံကိုတင်ပို့ခဲ့သလိုဝက်မွေးမြူရေးလုပ်ငန်းကနေလည်း 1.1 ဘီလီယံတန်ဖိုးရှိတဲ့ဝက်သားတွေတင်ပို့ခဲ့ပြီးတရုတ်ဟာအမေရိကန်ရဲ့ဝက်သားတင်ပို့ရောင်းချတဲ့တတိယမြောက်ဈေးကွက်ကြီးလည်းဖြစ်ပါရယ်ခင်ဗျာ
အပီလာရဲမှာကျင်းပမဲ့တောင်မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲအတွက်အစီအစဉ်တွေကိုကြိုတင်ညှိနှိုင်းရင်းမြောက်ကိုရီးယားကတောင်ကိုရီးယားနဲ့တွေ့ဆုံမှုလက်ခံခဲ့ကြောင်းဒီကနေ့ပဲတောင်ကိုရီးယားတာဝန်ရှိသူတွေကပြောပါရယ်အဖွဲ့ဝင်၃ဦးပါကိုယ်စားလှယ်အဖွဲ့တွေရှေ့လာမဲ့ကြာသာပေးနေကြရင်နိုင်ငံနယ်စပ်ကပမ်မန်ဂျွန်ကျေးရွာမှာတွေ့ဆုံကြမှာပါ။မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ကတော့မြောက်ကိုရီးယားရဲ့ငြိမ်းချမ်းစွာပြည်လဲပေါင်းစည်းရေးကော်မတီဥက္ကဋ္ဌရီဆွန်ဂွမ်ကဦးဆောင်မှာဖြစ်ပြီးတော့တောင်ကိုရီးယားကိုယ်စားလှယ်အဖွဲ့ကတော့တောင်ကိုရီးယားပြည်လဲပေါင်းစည်းရေးဝန်ကြီးချိုမြောင်ဂျွန်ကဦးဆောင်မှာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံကဆောင်းရာသီအိုလံပစ်အားကစားပွဲမှာမြောက်ကိုရီးယားပါဝင်ခဲ့ပြီးတဲ့နောက်မှာပဲတောင်ကိုရီးယားသမ္မတမွန်ဂျေနဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်တို့တွေ့ဆုံမဲ့အစီအစဉ်တွေလည်းထွက်ပေါ်လာခဲ့ပါတယ်။တောင်မြောက်ထိပ်သီးဆွေးနွေးပွဲနောက်ပိုင်းမေလမကုန်ခင်မှာပဲအမေရိကန်သမ္မတနဲ့မြောက်ကိုရီးယားကောင်းဆောင်တို့မျက်နှာချင်းဆိုင်တွေ့ဆုံပြီးတော့မြောက်ကိုရီးယားရဲ့နျူကလ িয়ার အရေးဆွေးနွေးပြစ်မယ်လို့လည်းမျှော်လင့်ရပါတယ်ရှင်
။ပြည်ထောင်နိုင်ငံအနောက်တောင်ဘက် Trip Mew ကဈေးဆိုင်ဆိုင်မှာတနက်သမားတယောက်ကဖမ်းထားတဲ့ဒဇာကန်လေးနဲ့အလဲလဲလှုပ်ပြီးအဖမ်းခံခဲ့တဲ့ရဲအရာရှိဟာတည်ဆုံသွားပြီးဖြစ်ကြောင်းပြည်ထောင်ရေးဝန်ကြီးကအတည်ပြုပါတယ်။တိုင်းပြည်အတွက်အသက်ပေးသလိုသွားတဲ့ဒူရဲမှု Arnold Boltram ရဲ့သူရဲကောင်းစတဲ့လောက်ရကိုပြည်သူနိုင်ငံအနေနဲ့မေ့နိုင်မှာမဟုတ်ကြောင်းပြည်ထရေးဝန်ကြီး Jared Colum ကလည်း Twitter လူမှုကွန်ရက်ကနေဒီကနေ့ပဲရေးသားပြောဆိုလိုက်ပါတယ်ပြစ်ခတ်မှုတွေနဲ့ပတ်သက်ပြီးတော့တနက်သမားနဲ့ရင်းနှီးသူလို့ဆိုတဲ့အမျိုးသမီးတဦးအပါအဝင်တန်လျာရှိသူ2ဦးကိုဖမ်းဆီးထားကြောင်းလည်းအာဏာပိုင်တွေကပြောပါတယ်မနေ့ကအကြမ်းဖက်တိုက်ခိုက်မှုအတွင်းမှာတော့တနက်သမားကလူ3ယောက်ကိုအသေးပြစ်သက်ခဲ့တာပါပြည်သူတောင်ပိုင်းကကာကဆောမြို့မှာမနေ့ကကားတစ်စင်းကိုတိုက်ခိုက်လူယူရမှာတော့ခရီးသည်တယောက်ကိုပြစ်ခဲပြီးရေမောင်းတံရရခဲ့ပါတယ်ဒီနောက်ကားမောင်းထွက်ပြေးပြီးအပြေးလေးကျင့်နေတဲ့ရဲတပ်ဖွဲ့ဝင်တွေကိုပြစ်ခတ်ရမှာတော့တဦးဒဏ်ရာရခဲ့ပါတယ်ခင်ဗျာ
အခုလောက်ကောင်ပိုင်းမှာကဘာမေးပြင်ပေါ်ကိုပြန်ကြလာမှာဖြစ်တယ်လို့ခန့်မှန်းထားတဲ့ထိန်းချုပ်လို့မရတဲ့တရုတ်အာကာသစခန်းတစ်ခုကိုသိပ္ပံပညာရှင်တွေမျက်ခြေမပြတ်စောင့်ကြည့်နေကြပါတယ်ဆယ်စုနှစ်တစ်ခုအတွင်းမှာအကြီးအမားဆုံးလူတွေဖန်တီးထားတဲ့တရုတ်ရဲ့အာကာသစခန်းဟာကဘာပတ်လန်းကျောင်းတွေကတစ်စီမြေပြင်ပေါ်ကိုမတ်လ30ရက်နေ့ကနေဧပြီလ3ရက်နေ့အတွင်းမှာပြတ်ကျလာမယ်လို့ခန့်မှန်းထားကြောင်းဥရောပအာကာသအေဂျင်စီရဲ့အာကာသယာဉ်အပြည့်အစုံအစိပ်ပိုင်းဆိုင်ရာစောင့်ကြည့်တဲ့ဌာနကပြောပါတယ်ကမ္ဘာမြေပြင်ပေါ်ကိုဘယ်နေရာပြတ်ကျလာမယ်ဆိုတာမသိကြောင်းနဲ့အဲ့လိုပြတ်ကျလာရင်တော့လူတွေကိုထိခိုက်နိုင်ခြင်းအမတန်နည်းကြောင်းကြွန့်ကျင်သူတွေကဆိုပါတယ်ရှင
်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့မရေးတနာကျော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုရင်းဥဆုံးထိတ်တဲရောက်သတင်းလာတွေကိုတင်ဆက်ပေးကြပါတယ်လာမယ့်သတင်းပတ်ထဲသမရအသည့်ရွေးချယ်နိုင်မှုအတွက်တက်မတော်သားကိုစလဲတွေအပါအဝင်ပြည်တော်စုလွှတ်တော်ကိုစလဲတွေကလွှတ်တော်ကနေပြီးတော့ဒုသမရ3ဦးအနက်ဘသူကိုလွှတ်ဝက်မဲတွေပုံပေးပြီးတင်မြောက်ကြမလဲဆိုတာကိုအများကစိတ်ဝင်စားနေပါတယ်သမရလောင်းနေအနေနဲ့အရေးချင်းတဲ့ညီမညီဖွဲ့စည်းပုံအခြေခံဥပဒေအရစီစဉ်မှုကိုလည်းခံယူရမှာဖြစ်ပါတယ်သမရအသည့်ကိုပြည်တော်စုလွှတ်တော်မှာဘလို့ရွေးချယ်ကြပါမလဲရှင်
သမရဦးထင်ကျော်နှုတ်ထွက်သွားပြီးတဲ့နောက်လစ်လက်သွားတဲ့သမရယာဒူးအတွက်အလုံးရ9ရက်အတွင်းမှာသမရယာဒူးဖြည့်ဆွနိုင်ရေးလွှတ်တော်တွေကသမရအရေးချင်းစီစီအဖွဲ့တွေဆောင်ရွက်နေကြပြီဖြစ်ပါတယ်။လာမယ့်သတင်းပတ်ထဲမှာတော့ပြည်သူ့လွှတ်တော်ကရွေးချယ်တင်မြှောက်လိုက်တဲ့ဒုသမရသစ်ဦးဝင်းမြင့်အပါအဝင်လက်ရှိဒုသမရ2ဦးဖြစ်တဲ့ဦးမြင့်ဆွေနဲ့ဦးဟန်နရီဘန်တီယူပေါင်းဒုသမရ3ဦးအနက်ကတဦးကိုလွှတ်ဝက်မဲပေးစနစ်နဲ့ရွေးချယ်ကြတော့မှာဖြစ်ပါတယ်။လွှတ်တော်အကြီးအကဲတွေဘက်ကစီစစ်ပေးရမယ့်ဖွဲ့စည်းပုံမှာပြဋ္ဌာန်းထားတဲ့ဥပဒေတွေနဲ့ပတ်သက်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေးတန်းကအခုလိုရှင်းပြပါတယ်
ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်60ကနေပြီးတော့ဒီ60ကကြီးကနိုင်ငံတော်သမ္မတကိုသမ္မတရွေးချယ်တင်မြှောက်ရေးအဖွဲ့ချင်းရွေးချယ်တင်မြှောက်ရမည်ဆိုပြီးတော့ကြေညာတယ်ခောက်ခွဲမှာကြတော့အဲ့ဒီဟိုအမျိုးသားလွှတ်တော်အစုအဖွဲ့ရဲ့ပြည်သူ့လွှတ်တော်အစုအဖွဲ့ရဲ့တပ်မတော်လွှတ်တော်အစုအဖွဲ့ရဲ့အဲ့ဒီအစုအဖွဲ့၃ဖွဲ့ကနေပြီးတော့ဒါဒုသမရတယောက်စီကိုတင်မြှောက်ပေးရမယ်အဲ့ဒီမှာလည်းပဲသူတို့အရေးရှင်စစ်စစ်ဘုအဖွဲ့နဲ့စစ်စစ်ရမယ်ဆိုပြီးတော့ပါပါတယ်60ဂါးကြီးမှာဗာဖော်ပြထားတယ်ဆိုရင်ဒုတိယသမရများဒီနိုင်ငံတော်သမရအတွက်သတ်မှတ်ထားသည့်အရေးအရှင်းနှင့်ပြည်စုံရှင်ချိမရှိကိုပြည်တော်စုလွတ်တော်နဲ့ပြည်တော်စုလွတ်တော်တွင်ပါဝင်သောလွတ်တော်၂ရာကြီးအကြီးအမှုများနှင့်ဒုတိယအကြီးအမှုများပါဝင်သည့်အဖွဲ့ကစစ်စစ်ရမည်ဆိုပြီးတော့အဲ့လိုပြဋ္ဌာန်းထားပါတယ်ဆိုတာကတော့ဒုသမရ3ယောက်စလုံးကိုတခါတည်းတပြိုင်တည်းမဲပေးလို့မရသေးပါဘူးခုနကပြည်သူ့လွှတ်တော်နဲ့အဲဒီပြည်ထောင်စုလွှတ်တော်မှာရှိရဲ့အကြီးအမှုတွေကဒါကိုစစ်ဆေးရအောင်မှလို့အဲ့ဒီမှာပုံမှန်60ကားကြီးမှာဖော်ပြထားပါတယ
်လျှို့ဝက်စန္ဒာမဲအများစုအနိုင်ရတဲ့ဒုသမရကသမရအဖြစ်တာဝန်ထမ်းဆောင်ရမှာဖြစ်ပါတယ်ကြံမဲအရေးအတွက်အ ਨੇ များပေါ်မူတည်ပြီးဒုသမရ1နဲ့ဒုသမရ2ကိုဆက်လက်တင်မြှောက်ကြမှာဖြစ်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေးတန်းကပြောပြပါတယ
်ကျွန်တော်တို့ပြည်ထောင်စုလွှတ်တော်ကိုရောက်ရင်ပြည်ထောင်စုတို့ကိုယ်စားလှယ်အားလုံးပေါ့နော်တက်မတော်သားကိုယ်စားလှယ်အပါအဝင်အားလုံးကနေပြီးတော့တကြိုင်နဲ့မဲပေးရမှာဖြစ်ပါတယ်အဲအဲ့မှာကျွန်တော်တို့ချိုးဝဲဆန္ဒမဲအဲ့ဒီမှာကျွန်တော်တို့ပေးရမှာပါမဲလက်မှတ်နဲ့ပေးရမှာပေါ့နော်အဲ့မှာနေဟုပြန်ကြည့်ပြီးတော့မှအဲအများဆုံးရတဲ့လူကသမရဖြစ်ပါမယ်ဒုတိယအများဆုံးရတဲ့လူကဒုသမရတစ်ဖြစ်ပါမယ်နောက်ဆုံးတယောက်ကတော့ဒုသမနာသမီးဖြစ်ပါမယ်က
ပြည်အောင်စုလွှတ်တော်မှာရှိနေတာကတော့အနိုင်ရပါတီ NND အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လွှတ်တော်ကိုယ်စားလှယ်အများစုဖြစ်ပြီးပြည်သူ့လွှတ်တော်ကဒုသမရအဖြစ်တင်မြှောက်လိုက်တဲ့ဦးဝင်းမြင့်ကိုသမရအဖြစ်တခဲနဲ့မဲပေးရွေးချယ်နိုင်ခြင်းရှိတယ်လို့သတင်းတွေလည်းထွက်ပေါ်နေပါတယ်အခုလိုပြည်အောင်စုလွှတ်တော်မှာသမရကိုလွှတ်ဝက်မဲပေးရွေးချယ်ကြမယ်အခြေအနေမှာတော့အများထင်ကြေးပေးတယ်လို့ဖြစ်လာနိုင်ပါသလားနိုင်ငံရေးအကဲခတ်ဦးဇေယသူကသူ့အမြင်အခုလိုပြောပြပါတယ
်ဟိုလွှတ်ဝက်မဲကတော့ခုနလိုမျိုးပေါ့နော်ဒီ NLD ကပုံကိုရရဒီလွှတ်တော်အမတ်တွေကတော့ကိုတူးချင်းပေါ်ဆန္ဒသဘောထားကိုယူဆတာကနောက်ပြီးတဲ့အခါကျတော့ပါတီရဲ့သဘောထားပေါ်မူတည်လာပေါ့နော်ဒါတစ်ချက်စဉ်းစားမှာပေါ့နောက်ဦးဝင်းမြင့်ကကျတော့လည်းဒီလွှတ်တော်ဥက္ကဋ္ဌလုပ်ခဲ့တာနှစ်နှစ်လောက်ကျွန်တော်တို့လုပ်ခဲ့တာပေါ့ပြီးတော့ပါတီမှာလည်းသူကတကယ်လူကြီးပိုင်းနဲ့ကတောက်လျှောက်ပါခဲ့တာဆိုတော့လေဒီ NLD အများစုကတော့ဦးဝင်းမြင့်ကို သေးစားကြလိမ့်မယ်လို့ကျွန်တော်မြင်တာပေါ့နော်ဒါကျွန်တော်ဘေးကလူတယောက်အနေနဲ့စဉ်းစားကြည့်တာအဲ့တော့အဲ့ဒီနှစ်ခုပေါင်းကြည့်ရင်တော့ဥယျာဉ်မြင့်ကဟိုချန့်စမြားဆုံးဖြစ်နေပါတယ်ခုလောလောဆယ်တော့ဒီ
2015နိုဝင်ဘာမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာတော့ NND မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကမဲအပြတ်အသတ်နဲ့အနိုင်ရခဲ့ပြီးတဲ့နောက်2016ခုနှစ်မတ်လပြည်ထောင်စုလွှတ်တော်မှာကျင်းပတဲ့နိုင်ငံတော်သမ္မတရွေးချယ်တင်မြှောက်မှုမှာတော့ဥထင်ကျော်ကထောက်ခံမဲ့အများစုနဲ့သမ္မတဖြစ်လာခဲ့တာပါအခုသမ္မတဥထင်ကျော်နှုတ်ထွက်ထားတဲ့အလုပ်ရ9ရက်အတွင်းမှာတော့ဒုတိယသမ္မတတဥမြင့်ဆွေကခိတသမ္မတရာထူးကိုဆက်ခံယူထားတာလည်းဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့စနေညသတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ကရင်ပြည်နယ်မြောက်ပိုင်းမြို့မှာလိုင်စင်မဲ့ကားတွေတွင်းတဲ့နေချားစောင့်တက်ဒီပိုင်းနဲ့ဂိတ်ကိုမြမစစ်တပ်ဘက်ကနေအကြောင်းကြားတာမျိုးမရှိဘဲနဲ့တနက်တွေနဲ့ဝင်ရောက်လာတဲ့အတွက်နှစ်ဖက်တင်းမာမှုအနှဲငယ်ဖြစ်ခဲ့ပါတယ်။မတ်လ24ရက်နေ့မှာတော့နေချားစောင့်တက်ဂိတ်ကတွင်းထားတဲ့ကားအစီး100ကျော်ပြန်အပ်ရမယ်လို့သိရပါတယ်။အသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA သတင်းတော်မအေးမာကသတင်းပေးပို့ထားပါတယ်
။မြမအစိုးရရဲ့လက်အောက်ခံနေချားစောင့်တက်ဖြစ်အသွင်ပြောင်းလဲခဲ့တဲ့အရင်က DKBA တက်နဲ့မြမတက်မလို့လို့ဟာမတ်လ23ရက်နေ့ကနေကြောင်တက်ပိုင်ဂိတ်နံပါတ်73ကနေတင်သွင်းနေတဲ့လိုင်စင်မဲ့ကားကိစ္စကိုဝင်ရောက်စစ်ဆေးဖို့ကြိုးစားရာကနေပြင်းမာမှုတွေဖြစ်ပွားခဲ့တဲ့အကြောင်းနေကြောင်တက်ရဲ့ပြောရေးဆိုခွင့်ရှိသူဘိုမူသိန်းစော်မင်းကပြောပြပါဗျာ
။ဒီကောင်ခက်ကိုအမှတ်တင်နေဟိုလာတဲ့ခါကျတော့ဒီကလည်းဟိုလူကြီးတွေကမရှိဘူးဆိုတော့အမိတ်ကတော့ပြင်းမှုတော့မရပြင်းမှုတော့သူတို့ကလည်းဝင်လို့မရဘူးပြန်ဆုတ်သွားတာပေါ့။နှစ်ဖက်လုံးကလည်းလက်ကနက်ဟိုဘက်လက်ကနက်ဆိုတော့ဟိုဒီနေ့နေ့ပြကြဟိုဖြစ်ကုန်ပါတော့မရဒီကြီးပဲပြန်ထိန်းလိုက်တာပေါ့ဟိုနည်းနည်းတင်းမာလေးတစ်ချက်ပြသွားတော့ပေါ့မရအဲ့ဒါကြောင့်ဘလို့မပြအောင်ဒီကြီးတွေကထိန်းလိုက်တယ်လေဒါပေမဲ့ဒီမင်းကကြည့်ရင်တော့ပြန်နိုင်ရမယ်ကျွန်တော်သိရတယ
်ဆိုအဲ့ဒီဂိတ်ကလည်းစင်မဲ့ကားတွေတွင်းလာလား
ဒီဆုံးပြဂိတ်ကတော့မရတွင်းလာတော့ရှိပါတယ်ငကိတ်သုံးချက်တော့တွင်းပါတယ်အကုန်လုံးကားတွေဟုတ်ပါကြမှာအချို့ကကားမရတော့ဒီဘက်ကအောင်ထားတာပေါ့အဲ့ဒါဟုတ်တော့တော့ကတော့အမှန်တော့ပိတ်ကြည့်ရင်တော့ဟုတ်ကဲ့ကားတစ်ခါတည်းပြေးလိုက်ပြီးတော့မှတင်းတော့တင်းနေကားစံဒီချောင်းတွေ့နေတယ်ပေါ့အဲ့ဒါဆိုရင်တော့အဆင်ပြေသွားမယ်လေ
ကားစီးတရားကြောပြန်အပ်ရမယ်ဆိုအဲ့ဒါရောဟုတ်လား
ဟုတ်တယ်ဟုတ်တယ်မအဲ့လိုကြားတယ
်ထိုင်းမြန်မာနယ်ဆက်ချစ်ကြည်တရားပေါ်ကနေတင်သွင်းခွင့်မရတဲ့ဂျပန်နိုင်ငံကနေလာတဲ့လိုင်စင်မဲ့ကားတွေအဝိအထည်တွေနဲ့တပတ်ရစ်ကုန်ပစ္စည်းတွေထိုင်းနဲ့မြန်မာဘက်ကနေလာတဲ့အခွန်မဆောင်ခဲ့တဲ့ပစ္စည်းတွေကိုလည်းနယ်ဆက်ဂိတ်တွေကနေတစင်းဆက်လီတွေနဲ့မြန်မာဘက်ကိုတင်သွင်းနေတာကြာပြီဖြစ်ပါတယ်အရင်တော့ကတော့တင်းမာမှုတွေတိတ်မရှိပေမဲ့အခုလိုမျိုးအခြေအနေတွေတင်းမာမှုတွေရှိလာတဲ့အပေါ်မှာတော့နှစ်ဖက်ညှိနှိုင်းမှုတွေလှုပ်သွားမယ်လို့လည်းနယ်ကြားဆောင်တပ်ဖက်ကပြောဆိုခဲ့ပါတယ်ရှင်
။မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့စနေညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားမှာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်ပြည်ထောင်စုလွှတ်တော်မှအဆိုပြုထားတဲ့အခွန်ဥပဒေသင့်မှုချက်မှာအခွန်သက်သာခွင့်ပြင်ဆင်ချက်ပါအပိုက်ကိုဖယ်ရှားပြီးတော့ပြည်ထောင်စုအခွန်အကောက်ဥပဒေကိုပြဋ္ဌာန်းလိုက်ပါတယ်။အငင်းပွားဖွယ်ရာဖြစ်ခဲ့တဲ့ဥပဒေချမ်းပါအခွန်သက်သာခွင့်ဖယ်ရှားခံရတဲ့အပေါ်မှာတော့စီးပွားရေးလုပ်ငန်းရှင်တွေနဲ့ပညာရှင်တချို့ကဒါကိုမကြိုက်ကြပါဘူး။ဒီပြင်ဆင်ချက်ကစီးပွားရေးပြန်လည်အားကောင်းလို့တယ်လို့သူတို့ကယူဆပါတယ်။ဒါပေမဲ့လည်းဒီအချက်ကငွေမဲခွာချမှုကိုအားပေးရာရောက်တာမို့လွှတ်တော်အမတ်အများစုကတော့ကန့်ကွက်ခဲ့ကြပါတယ်။ဒီဥပဒေအစ်စ်နဲ့ပတ်သက်လို့အမြင်အယူအဆမတူတာတွေကိုတော့ဒီသတင်းမဲ့ရဲ့သတင်းတော်မှတ်စုအစီအစဉ်မှာမတ်မေခစူးစီးတင်ပြပေးထားပါဗ
ျ။တွတ်တော်ကသဘောတူတဲ့အတွက်2018ခုနှစ်ပြည်တော်စုအကွန်ကဥပဒေချမ်းတရားလုံးကိုတွတ်တော်ကဆုံးဖြတ်ထားသည့်အတိုင်းအတည်ပြုကြောင်း
ပြည်ရဲ့မက်လာ20ရက်နေ့ကအခွန်သက်သာခွင့်အတွက်ပြင်ဆင်ချက်တွေမပါဘဲ2018ခုနှစ်အတွက်ပြည်ထောင်စုရဲ့အခွန်အကောက်ဥပဒေကိုပြည်ထောင်စုလွှတ်တော်မှအတည်ပြုလိုက်တာဖြစ်ပါတယ်။လက်ရှိအတည်ပြုလိုက်တဲ့2018ပြည်ထောင်စုအခွန်အကောက်ဥပဒေအရအရင်နှစ်တွေနီးတူလစာဝင်ငွေကနေနှစ်တစ်နှစ်အတွင်းကျပ်ငွေ48သိန်းအထက်ရရှိသူဘယ်သူမှဆိုကတ်မှတ်ထားတဲ့အခွန်နှုန်းထားတွေအရအခွန်ပေးဆောင်ကြရမှာဖြစ်ပါတယ်။စီးကျပ်မှုမှကင်းလွတ်ပြီးဝင်ငွေရလန်းမဖို့ပြနိုင်သူတွေအတွက်အခွန်သက်သာခွင့်ပေးမဲ့300ဂိုင်းနှုန်းကနေ900ဂိုင်းနှုန်းအထိကောက်ခံမဲ့အစီအစဉ်ကိုပယ်ဖျက်လိုက်တာဖြစ်ပါတယ်။အခုအတည်ပြုလိုက်တဲ့ဥပဒေအရကျပ်ငွေ300အောက်ဆိုပါက1500ဂိုင်းနှုန်းကျပ်ငွေ300မှကျပ်သိန်း1000အတွင်းဆိုပါက200ဂိုင်းနှုန်းနဲ့ကျပ်သိန်း1000နဲ့အထက်ဆိုပါကဝင်ငွေကုန်300ဂိုင်းနှုန်းပေးဆောင်ရတော့မှာပါ။ ကန့်သက်ချက်နဲ့အခွန်တတာဝင်ပြုမဲ့အစီအစဉ်ကိုတီးခြားဥပဒေတရက်ရေးဆွဲပြဋ္ဌာန်းရမယ့်ကိစ္စဖြစ်လို့2018ခုနှစ်ပြည်ထောင်စုအခွန်အခောက်ဥပဒေချမ်းမှာထည့်သွင်းခြင်းမပြုဖို့ပြည်ထောင်စုလွှတ်တော်ကဆုံးဖြတ်လိုက်တာလည်းဖြစ်ပါတယ်အငင်းပွားဝယ်ရာဖြစ်ခဲ့တဲ့ဥပဒေချမ်းပါအခွန်တတကွင်ပြင်ဆင်ချက်ဖယ်ရှားခံရတဲ့အပေါ်မှာစီးပွားရေးလုပ်ငန်းရှင်တွေနဲ့ပညာရှင်အချို့ကတော့ဒါကိုမကြိုက်ကြပါဘူးစီးပွားရေးပြန်လည်အားကောင်းဖို့ဒီအချက်ကိုလိုလားနေကြတာပါစီးပွားရေးပညာရှင်ဦးအောင်ချိန်မွားကတော့စီးပွားရေးလုပ်ငန်းတွေဦးမော်ဖို့တတိရှိရှိနဲ့လှုပ်ဆောင်ဖို့လိုအပ်နေပြီလို့ပြောဆိုလိုက်ပါတယ
်ဒီမြန်မာနိုင်ငံအခုမှတိုးတက်ဖို့အရှိန်ယူနေတဲ့အချိန်ငွေမဲကြောက်တာတို့ငွေပြူကြောက်တာတို့ဘာမှတိတ်မစင်စားနဲ့အလုပ်ဖြစ်ဖို့အရင်ကြည့်တယ်အဲ့ဒါလို့เนาะစီးပွားရေးသမားဆိုတာကုန်သည်ဆိုတာထောင်မြင်ရာစွန့်လာတယ်အဲ့တော့သူတို့က risk မယူခြင်းဘူးငွေမဲတွေဝင်လာမှဆိုးတယ်ဆိုလို့ရှိရင်တော့မတိုးတက်ချင်နဲ့ပေါ့အဲ့လိုပဲတိုးတိုးပဲပြောရလိမ့်မယ်เนา
ะလက်ရှိပြည်ထောင်စုလွှတ်တော်ကအတည်ပြုလိုက်တဲ့2018ခုနှစ်ပြည်ထောင်စုအခွန်အခောက်ဥပဒေချမ်းမှာအခွန် short ပေါ့တတ်တာခွင့်မပါပဲအတီးပြုတ်ပြဋ္ဌာန်းလိုက်မယ်ဆိုရင်တုံဆိုင်နေတဲ့လက်ရှိစီးပွားရေးအခြေအနေတွေအရစီးပွားရေးအခြေအနေပုံမကြက်တွဲလာနိုင်တယ်လို့စီးပွားရေးလုပ်ငန်းရှင်အချို့ကတော့ဆိုကြပါတယ်အခွန်ဘဏ္ဍာပုံမရရှိမဲ့အပြင်ယင်းနှိမ့်နှံမှုကိုအထောက်အကူပြုဖို့ရည်ရွယ်ပြီးအခွန်တတ်တာခွင့်ပေးဖို့စီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးမမောင်ဝင်းကလွှတ်တော်ကိုတိုက်တွန်းခဲ့ပေမဲ့2018ပြည်ထောင်စုအခွန်ကောက်ဥပဒေချမ်းပုံမှန်25ပါအခွန်တတ်တာခွင့်ပေးထားမှုကအခွန်နှံပြည်သူတွေအပေါ်ခွဲခြားဆက်ဆံတယ်လို့ဖြစ်စေနိုင်တာငွေကြေးခွာချမှုတွေပေါ်ပေါက်လာနိုင်တာပြပအဖွဲ့အစည်းတွေကနေတရားမဝင်ငွေကြေးတွေဝင်ရောက်လာနိုင်တာတွေရှိလို့မပေးသင့်ဘူးလို့လွှတ်တော်အမတ်တွေကတော့တင်ပြကြပါတယ်
။ငကိုကအခွန်ရှောင်ခဲ့တဲ့တကယ်တကဒနရှင်ကြီးတွေကိုပေါ်စားပေးတယ်လို့ဖြစ်နေပြီးတော့မမှန်ကန်ကန်အခွန်ထမ်းဆောင်ခဲ့တဲ့ပြည်သူတွေကိုမမျှတဘူးဆိုတဲ့အမြင်ကိုဖြစ်သွားစေနိုင်ပြီးတော့ဖြစ်တည်စားအခွန်ယဉ်ကျေးမှုကိုလည်းပြတ်သွားစေနိုင်ပါတယ
်။အခုပဲဖျက်လိုက်တဲ့ပုံမှန်25မှာပြည်တွင်းနေနိုင်ငံသားတွေနဲ့ပြပနေနိုင်ငံသားများရဲ့ဝင်ငွေရလန်းတစ်ခုခုဒါမှမဟုတ်စီးပွားရေးလုပ်ငန်းတစ်ခုခုဆောင်ရွက်ပြီးအကြောင်းအမျိုးမျိုးကြောင့်အခွန်ပေးဆောင်ရန်ပြက်ကွက်တာအခွန်ပမာဏညှော်နေပေးဆောင်တာတို့အပါအဝင်စတာတွေအတွက်ပထမ6လအတွင်းမှာအခွန်300ခိုင်နှုန်းဒုတိယ6လအတွင်းမှာအခွန်900ခိုင်နှုန်းပေးဆောင်ရမယ်လို့ဖော်ပြထားတာပါငွေကြေးခွာချမှုတွေပေါ်ပေါက်လာနိုင်တာပြပအဖွဲ့စည်းတွေကနေတရားမဝင်ငွေကြေးတွေဝင်ရောက်လာနိုင်တာတွေရှိလို့မပေးသင့်ဘူးလို့လွှတ်တော်အမတ်တွေကတင်ပြကြတဲ့အပေါ်ဒါတွေကအဓိကစိုးရိမ်တဲ့အချက်တွေမဟုတ်ဘူးလို့ဝေဖန်ထောက်ပြလာသူကတော့ပြည်သူရေးရာကွန်ရက်အသိန်းကစီးပွားရေးဆိုင်ရာလေလာသုံးသက်သူဦးစောလူလူထော်ပါ
ဒီအခွန်မှာကိုပြဋ္ဌာန်းချက်မှာကိုကသူကရှင်းရှင်းလင်းလင်းရေးထားပြီးသားပါเนาะဒီလိုတရားမဝင်တဲ့ငွေတွေစီးဆင်းလာတဲ့ခုနလိုဝိရသေဝါရတဲ့ငွေတွေဝင်လာမယ်ဆိုရင်အရေးယူဖို့ပါပြီးသားဒီအချက်တွေရှိပါတယ်ဒါကြောင့်မလို့ဒါတွေကလည်းမဖြစ်နိုင်ဘူးလို့ကျွန်တော်အနေနဲ့ယူဆပါတယ်
အစိုးပြုတ်ထားတဲ့အခွန်ဥပဒေချမ်းပါအငင်းပွားဝယ်ရအပိုက်ကိုပယ်ဖြတ်ပြီးအခွန်ကောက်ဥပဒေတစ်ကိုပြည်ထောင်စုလွှတ်တော်ကအတည်ပြုလိုက်ပြီးဖြစ်လို့မြမစီးပွားရေးအလားအလာကိုတုံ့တက်ကြတယ်လို့ပဲဖြစ်နေမလားဒါမှမဟုတ်ပယ်ဖြတ်ခဲ့တဲ့အခွန်တတကွင်းအပိုက်ကိုဥပဒေချမ်းတရက်အဖြစ်ပြုစုမယ်ဆိုတော့မပြီးသေးတဲ့အငင်းပွားစရာတွေဆက်ရှိနေအောင်မှာမလားဆိုတာကတော့စောင့်ကြည့်ရအောင်မှာဖြစ်ပါတယ်ရှင်
သတင်းတော်မဆုအစီအစဉ်ပါရှင်မြန်မာတခွင်အစီအစဉ်မှာတော့နွေရာသီရောက်တိုင်းမြန်မာနိုင်ငံကကြေးရွာတချို့မှာရေရှားပါမှုတွေနဲ့ကြုံတွေ့ရတာကြောင့်ရှိပြီးသားရေအရင်းမြစ်ကိုစနစ်တကျကင်တွယ်ဖို့နဲ့ရေအရင်းမြစ်ထိန်းသိမ်းနိုင်မှုနောက်ဤဥပဒေတွေပေါ်ထွက်လာဖို့လိုတယ်လို့ပညာရှင်တွေကပြောဆိုကြပါတယ်မြမခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူတင်ပြပေးထားတာနားဆင်ပါရှင်
အခုလိုပူပင်းတဲ့အချိန်ရောက်လာတဲ့အခါမှာတော့မြန်မာနိုင်ငံကကြေးရွာတချို့ဟာရေရှားပမှုနဲ့ရင်ဆိုင်ချုံတွေ့နေရပါပြီ။ပြီးခဲ့တဲ့လူရတီတွေတုန်းကလည်းမြန်မာနိုင်ငံအနှံ့အပြားမှာရေရှားပမှုတွေဖြစ်ခဲ့တာကြောင့်အစိုးရနဲ့အရက်ဖတ်လူမှုအဖွဲ့ကြီးတွေကကူညီခဲ့ရပါသေးတယ်။မြန်မာနိုင်ငံမှာတော့ရေရင်းမြစ်တွေပုံပုံများများရှိနေတဲ့အတွက်ရေရှားပမှုမှုဖြစ်အောင်စနစ်တကျထိန်းသိမ်းစီမံခန့်ခွဲတဲ့အခါအစိုးရဘက်ကတမကပြည်သူတွေအနေနဲ့လည်းပူးပေါင်းပါဝင်ထိန်းသိမ်းမှုလိုအပ်နေတယ်လို့ပညာရှင်တွေကပြောဆိုမှုတွေရှိနေပါတယ်။တဘာပေါ်ညင်ထိန်တဲ့ရေအတွက်လှုပ်ဆောင်နေတဲ့ဒေါ်ဒေဗီတန်စင်ကတော့လာမယ့်နှစ်တွင်မှလည်းရေရှားပမှုကိုကဘာနဲ့တဝမ်းရင်ဆိုင်ရနိုင်တယ်လို့အခုလိုပြောဆိုထားပါတယ်
။အခုရေဟာတော်တော်ရှားနေပါပြီ။နော်ကဘာမှာကိုရှားနေပြီ Now, the Gula de Magale, Pure, the town, eh, a sick. No, allow so ye, ye are, that's in a ye, but to little dog don't know yare ye, shawam. Ero domo napo, Nanganima, Shame, Lutatua, come on ye, your tapi. The little Pomabia, Madame Gudu, can come at me, Chang, eh, I'm Pomyabido. Ye, Pomyare, Tambi, and Nene, Tamalu Yare. Ero, Porai, Tambu Mata, Bene, Nilule, Mayao, Pore Hau, Qua Tambu Ta.
ดาบนี้จิตรุอินิเนี่ยแหละยีช้าป่าได้คายีโหบลูชุชุตะตาต้งซั่วยามแล้วสุดแล้วจ้างโหแล้วดอเตวีตันสิงห์อะคูโหลเปล่าบาดิเลยเออดอเลเปล่าจินน่ะอ่อกูเนี่ยนิสัยยาชื่อเดยีกันนี่โหเตชาเสถาคลอรีนนี่ว่านี่แหละยีกันโหเสไล่มูไม่จ่ายปี้ยคัดทาไล่เนาะอวิเดว่าริชอจินยังก้มหมอมาจောက်ปยารูบารูเนี่ยยีซีเมียวเนี่ยลุบไปไล่ยีกันเนี่ยมาดราโทพี่รอคัดอปอมาช่อเอลูမျိုးหาหลอกก็တော့ต้งลูกยาเลยดิเจีย
เนาะหลาตองตองลงตาไม่ยายเนี่ยมาสรอกถ้ายายเองแม้ตลอดคําลงก็เนาะญาติกลางนี่พี่เลยเนาะเสวโจบัวยายอี้จีเดศีปัญญาศิษย์เตี่ยวผิดแต่ดอกเตอร์ขึ้นมาเลยก็เนาะญาติมานักงานมายีอี้ไม่กะสีบิดาผิดแต่ตัวสนิทจะกายด้วยสีมันโมดุดุโลอุบลีฤณีอุบลีฤทั่วโพโลอภิยัชิเยอุบลีหมู่ชั้นเนี่ยปัดตะตะกิษาฤโกแลอะคูโลเปลาะปะบาเลยอุบลีก็รอที่ตะไดงานลงมาชื่อเนี่ยยีเนี่ยปัดตะตะสรโอเวอร์อัจฉิงขอรับพอเลยพลันจုံเนี่ย ဒီအချက်လက်တွေပါမယ်အသေးစိတ်တစ်ခုချင်းတစ်ခုချင်းပြန်ရေးဆွဲရမှာရှိတယ်ဘူဂျန်ကဒုတိယအဆင့်လောက်ဘူဂျန်ဖြစ်လာပြီဆိုရင်ဆရာတို့ကပြည်သူလူထုနဲ့မီဒီယာကိုချပြပြီးတော့ဝေဖန်ချက်တွေကိုနားထောင်ပြီးတော့တတိယဘူဂျန်လောက်ရလာပြီဆိုရင်ဆရာတို့အစိုးရအဖွဲ့အနေနဲ့ဝိုင်းစစ်စစ်စစ်ပြီးတဲ့အခါကျလို့ရှိရင်ဒီနှုတ်တော်မှာဝိုင်းဆွေးနွေးပြီးတော့ဒီပြုတ်တဲ့အဆင့်ရောက်ဖို့အ
ဒီနှစ်တွင်မှထွက်လာနိုင်ပါ
မြန်မာနိုင်ငံမှာမြေချောင်းအင်းအိုင်တွေကနေရေကိုတုံးဆွနေတာတမကမြေအောက်ရေကိုလည်းထုတ်ယူတုံးဆွနေတာကြောင့်မြေအောက်ရေကိုအများအပြားထုတ်ယူတုံးဆွမယ်ဆိုရင်အန္တရာယ်ရှိလာမှာဖြစ်တယ်လို့လည်းပညာရှင်တွေကပြောဆိုနေကြပါတယ
်ရေတွေဟာရှားလာပြီเนาะအခုအဝေးစီးတွင်းနေဆိုရင်ဒါဗမာပြည်ကတေချာဒါဥပဒေအရမယူလို့ပေ90ပေ90မှာတူးဝင်မရှိဘူးဘာလို့မြေတွေနှိမ်ဆင်းသွားမယ်မြေအောက်ရေကရှင်းရှင်းပြောရင်သူ့ရေကြောနဲ့သူလာတာသူ့ရဲ့အလွှာထဲမှာပဲရှိအဲ့ဒီရေတွေဟိုကထုတ်တရားထုတ်နဲ့ကုံသွားရင်မြေကျွန်းနဲ့နေရာဖြစ်သွားနိုင်တယ်เนาะအဲ့တော့ပြည်သူကလည်းရေကိုတံပိုးထားရမယ်အစိုးရကဥပဒေကြီးနဲ့ကန့်ကွက်မှာမဟုတ်ဘူ
းမြန်မာနိုင်ငံမှာလူဦးရေအများဆုံးနေထိုင်တဲ့ရန်ကုန်မှာဆိုရင်တော့လူဦးရေထူထပ်များပြားရတဲ့ထက်မြင့်အဆောက်အုံတွေများပြားလာတာကြောင့်မြေအောက်ရေဟာနည်းပါးနေပြီးမြေအောက်ရေချိုးရနေရာကိုရေငန်တွေဝင်လာနိုင်တဲ့အနေအထားရှိနေတယ်လို့လည်းပြောဆိုမှုတွေရှိနေပါတယ်ဒေါက်တာခင်မောင်လင်ကတော့အခုချိန်မှာရေအောက်မြေကိုထုတ်ယူတုံးဆွနေတာဟာဥပဒေမဲ့လိုမျိုးဖြစ်နေတာကြောင့်မြေအောက်ရေအတွက်ဤဥပဒေလိုအပ်နေတယ်လို့ဆိုပါတယ်
။တီးခြားဤဥပဒေအနေနဲ့မြေအောက်ရေအတွက်ဤဥပဒေလိုလာတယ်။ဘာဖြစ်လဲဆိုအခုလောလောဆယ်မှာမြေအောက်ရေကိုရယူတုံးဆွနေတာဟာဥပဒေမဲ့ကဲသူဖြစ်နေတယ်။တကယ်တော့ဥပဒေရှိပြီသား။ဒါပေမဲ့ဒီဥပဒေကိုဆရာတို့အနေနဲ့ဒါပြပြပြပြကောင်းတယ်မပေါ်နိုင်ဘူး။ဘာလို့ဆိုဒီဥပဒေကကြားလာပြီ။ကိုယ့်ခြံထဲမှာရှိတဲ့ရေကိုကိုတူးပြီးယူတယ်ဆိုတဲ့သဘောမျိုးနဲ့မရဘူး။ကိုချန်နဲ့မှရှိနေတဲ့မြေအောက်ရေကသူ့ချန်နဲ့လည်းဆိုင်တယ်။ဒီနိုင်ငံရဲ့မြေအောက်ရေနဲ့ခုနိုင်ငံရဲ့မြေအောက်ရေနဲ့ဆက်ဆံနေရပြီလို့ရှိ။အဲ့ဒါကိုဆရာတို့ကစနစ်တကျဥပဒေနဲ့ဆောင်ရွက်ဖို့လိုတယ်။နည်းဥပဒေလိုတယ
်။ဒါကြောင့်လာမယ့်နှစ်တွေမှာရေရှားပါမှုတွေနဲ့မကြုံတွေ့ရအောင်မြေအောက်ရေကိုခြွေတာတုံးဖေတာ၊မိုးရေကနေကိုတေချာပြုတ်လုပ်ပြီးစနစ်ကျတုံးဖေတာ၊ရေအရင်းမြစ်တွေကိုတေချာထိမ့်သိမ့်တာနဲ့အစိုးရဘက်ကဥပဒေပိုင်းရဲ့တရားစမ်းသပ်တာတွေကိုလှုပ်ဆောင်တယ်လို့ရှင်းပညာရှင်ကပြောဆိုနေကြပါတယ်။ကျွန်တော်ကောင်းမြတ်ပြောပါ။မြန်မာကသတင်းအေဂျင်စီကနေ VOV ကိုပေးပို့လိုက်တာပ
ါ။ကိုကောင်းမြတ်ပြောစီစဉ်တင်ဆက်ခဲ့တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့စနေညတိုင်းထုတ်လွှင့်ပေးနေကြဓာတ်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်ပေးဖို့ရှိတာမို့ဆက်လက်နားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်မတ်လ24ရက်စနေနေ့ညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်ကိုတော့လှိုင်းဒိုမီတာ19 kHz 15453ညလှိုင်းဒိုမီတာ25 kHz 11803ညလှိုင်းဒိုမီတာ32 kHz 9339နဲ့လှိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။သောတာရှင်များရှင်သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညတရိပ်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုညံဝင်းအောင်တို့တင်ဆက်ပေးမယ်စနေညတရိပ်လေးလိုက်အစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာဒီနေ့တရိပ်လေးလိုက်အစီအစဉ်မှာတော့အစိုးရနဲ့လွတ်တော်ထိပ်တန်းခေါင်းဆောင်တွေအပြောင်းလဲနဲ့ရှေ့လာလာတွေပေါ်ဆွေးနွေးမှာဖြစ်ပါတယ်အစိုးရနဲ့လွတ်တော်ထိပ်တန်းနေရာတွေအပြောင်းလဲတွေကြောင့်မြန်မာနိုင်ငံအနာဂတ်နဲ့တာမန်ပြည်သူတွေပေါ်ရက်ခတ်မှုတွေဘာတွေရှိလာနိုင်တယ်လဲအပြောင်းလဲတွေရောဒီထက်မကလွတ်ဖို့လိုနေသေးလားဆိုတာတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်ကျွန်တော်ပင်နိုင်ဆွေးနွေးသွားမယ့်သတင်းစာဆရာဦးစီသူအောင်မြင့်နိုင်ငံရေးအကဲခတ်ပုဂ္ဂိုလ်ဦးရထွန်းတို့လည်းလေးလိုက်မှာရောက်နေပါပြီဆိုတော့အရင်ဆုံးတော့ကျွန်တော်ဆရာဦးစီသူအောင်မြင့်သဘောဟိုဆွေးနွေးချက်အချင်းချက်ကိုကြားချင်ပါတယ်ဆိုတော့ကျွန်တော်ဒီတစ်ပတ်ထဲမှာပဲဒီသမရဦးထင်ကျော်နဲ့လွတ်တော်ဦးထဝင်းမြင့်တို့တရက်ထဲနှုတ်ထွက်သွားပါတယ်လွတ်တော်ဦးထနဲ့ဒူဦးထတတိကတော့ရွေးပြီးသွားပါပြီရှေ့သတင်းပတ်မှာဆိုရင်လည်းသမရတတိရွေးမှာပါဆိုတော့ကျွန်တော်ဒီဆွေးနွေးရဲ့နေရာမှာတော့ဟိုဘသူဖြစ်မယ်မဖြစ်ဘူးဆိုတာလည်းပေါ့လေအပြောင်းလဲတွေကြောင့်ဘာတွေဖြစ်လာမလဲဆိုတော့အဓိကဆွေးနွေးချင်ပါတယ်ဆိုတော့အခုလက်တလောတွေ့ရသလောက်ကျွန်တော်တို့အပြောင်းလဲတွေကြောင့်ဘာတွေများကျွန်တော်တို့ဒီဘဝနဲ့အကျိုးဆက်ဖြစ်နေမျှော်လင့်နိုင်စရာတွေရှိမလဲဆရာဦးစီသူအောင်မြင့်
အကြမ်းကြီးရမယ်ဆိုရင်တော့ဒီသမရလုတ်ထွက်မှုအပြောင်းအလဲကကျေပြေပြီးတော့မှဟိုပါလေအမေရိကန်စက်ပေါ့နော်ပြင်ဆင်ပြီးတော့မှလုပ်တယ်လို့ကျွန်တော်တို့ယူဆလို့ရတယ်အခုနောက်ပိုင်းသမရကတော်ကနေသမရဟောင်းပေါ့နော်သမရဟောင်းကတော်ကနေပြီးတော့မှဒါသမရကြီးကြီးချင်းကျော်လုတ်ထွက်ရတဲ့အကြောင်းတွေကိုသူရှင်းပြတဲ့အထက်မှာတကယ်လို့သူတို့ငွေတော့ကနေပြီးတော့မှပြန်မှန်းထားတာကဒါ6လလောက်ဒါဒီမျိုးသုံးလားလို့ဒီလိုမျိုးတကယ်တော့တရားရာပြီးတော့မှသုံးစားကြည့်ကိုညီဖို့ဆိုပြီးတော့မှဆက်လို့မှတ်ထားတယ်။ဒါကြောင့်တကယ်လက်ပြီမှာတော့အချိန်ကြီးတကယ်နဲ့ပြေးလိုက်ရတယ်။ဒါပေမဲ့အဲ့လိုဒီမိုက်ချက်ကရှိထားပြီလားဆိုတဲ့ခါကျတော့ဒါကိုပြင်ဆင်ပြီးတော့မှလုပ်တဲ့သဘောပဲ။အဲ့ဒီခါကျတော့လုပ်တဲ့သဘောပါ။အခုတော့ဟိုတက်ပေါ်လာမဲ့ပုံစံကံလေးအရာရှိရင်တော့ဒါဦးဝင်းမြစ်ကနိုင်ငံတော်သမ္မတဖြစ်လာမယ်။ဒီကမှာဘုသက်တော်ဥက္ကဋ္ဌဒုက္ကဋ္ဌကတော့ဒီလိုရပါတော့လို့တော့ဥက္ကဋ္ဌကဥဒီကော်မရဒုက္ကဋ္ဌတော့ဥသတော်ဟိမော့အဲ့တော့ဒီနေရာမှာတခုချင်းကြီးကိုပြောမယ်ဆိုရင်တော့သမ္မတအနေနဲ့ဥင်းကြီးရောက်လာတဲ့အခါမှာအရင်သမ္မတဥချင်းကျော်နဲ့ဆိုင်တော့နိုင်ငံရေးနဲ့လည်းထဲထဲဝင်တခြားလုံးလုပ်ခဲ့တဲ့ဂိုင်းရဲ့ခြေတော်ကခေါင်းဆောင်ပြောင်းလဲဖြစ်တဲ့ခါကျတော့အရင်သမ္မတဥချင်းကျော်ထက်ကိုအများကြီးလုံနိုင်ဂိုင်းနိုင်နဲ့အများကြီးနိုင်ငံရေးတော့မှာဝင်ပြီးတော့မှအကျိုးကြီးကြီးလုံနိုင်လိမ့်မယ်လို့တော့ကျွန်တော်မြင်တယ်ဒါပေမဲ့ဒုတိယတစ်ခုကသစ်တော်ဥက္ကဋ္ဌပြောင်းလဲပေါ့အဲ့တော့သစ်တော်ဥက္ကဋ္ဌပြောင်းလဲတာလူတော်မင်းများလဲဝေဖန်နေကြတာရှိပါတယ်အဲ့ဒီဝေဖန်နေတဲ့အတိုင်းကျွန်တော်လည်းအဲ့ဒါကတော့ဟိုတပိုင်းကစားလက်ခံပါတယ်အဲ့တော့ဒါလည်းဆိုတော့ဥပဒေကြီးမှုအာဏာအထက်မှာရှိရတဲ့သစ်တော်ဥက္ကဋ္ဌကအရေးအကြီးကြီးပါတယ်တိုင်းပြည်ရဲ့ဒီဖွဲ့စည်းပုံခြေစပ်ဥပဒေရစေနံပါတ်2ခေါင်းဆောင်ဖြစ်တဲ့ဒေါက်တာစုကြည်ကနိုင်ငံတော်တန်လျင်ဟန်ပုဂ္ဂိုလ်ယာဉ်ယူထားလိုက်တဲ့အချိန်မှဆိုရင်တော့သမက5ခေါင်းဆောင်ဖြစ်သွားတယ်ပေါ့နော်အဲ့ဒီလိုမျိုးကမျိုးမှာကြမ်းမဲ့ပုဂ္ဂိုလ်ကအရေးကြီးပါတယ်။ဒါပေမဲ့အခုကြီးလိုက်တဲ့အခါကျတော့ဟိုတခြားလူဒီဒီကန်ဂျေးပါတီပေါ့နော်။အရင်အဲဒီကန်ဂျေးပါတီဘက်မှာနေခဲ့တဲ့လူပြီးတော့ကတရားဥပဒေမှန်းနဲ့လည်းဟိုအရေးကြီးပြီးတဲ့တရားဥပဒေမှန်းနဲ့လူတွေလည်းနားလည်ရတဲ့အခါကျတော့ဒီယာဓုနေရာအတွက်ကိုတရားဥပဒေမှန်းတကအဆိုပြုပြီးတော့မှဟိုရောက်လာသလား။အဲ့လိုရောက်လာတဲ့အခါကျရင်သူဟာဒီဥပဒေကြီးကြီးကဏ္ဍမှာဆယ်ရည်ကြီးကဒီလက်ချေကိုင်ရတဲ့ဟာမျိုးတွေပြတ်မှာပဲရှိနေမလား။တခြားတော့အခြေအနေမျိုးရောက်ပါမလားဆိုတာကိုလည်းကျွန်တော်လည်းသိနေတဲ့အထက်မှာပါပါတယ်အဲ့လိုမျိုးအခြေအနေထူးခြားတာတွေတော့ ဖို့ပြည်ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဦးစီတော်မြင့်ကျေးဇူးပါဆိုတော့ကျွန်တော်ဥယျာထွန်းရဲ့သဘောထားလဲကြားချင်ပါတယ်ခင်ဗျာအခုဆိုတော့ကျွန်တော်ဒီအခုနောက်ဆုံးတွေ့ရတဲ့အပြောင်းလဲတွေကရေလိုရေရှိအကျိုးဆက်တွေဘာတွေများရှိမယ်လို့မြင်လဲဆရာဦးရထွန
်းအခုအပြောင်းလဲတွေကတော့နည်းနည်းဒီ energy အစိုးရလက်ထက်မှာနည်းနည်းပို့ပြီးတော့ဟိုတက်တက်လက်လက်ဖြစ်လာမယ်နောက်ဟိုတချို့အရင်သမရာကြီးဥထင်ကျော်လက်ထက်တုန်းကအမလို့အမရဖြစ်ခဲ့တဲ့ကိစ္စတွေအတွက်လည်းနည်းနည်းညှော်လင့်ချက်ရှိလာနိုင်တာပေါ့ဗျာဟိုအရေးကြီးတာတစ်ခုကတော့ဟိုအခုကျွန်တော်တို့အားလုံးလည်းခံမှန်းနေကြတဲ့အတိုင်းပေါ့သမရာကတော့ဥွေးမြင့်နယ်ဖြစ်လိမ့်မယ်လို့ထင်ပါတယ်ခုနဦးစီးသူအောင်မြင်ပြောသွားသလိုပဲဒီသမရာဥွေးမြင့်ဖြစ်လာလို့ရှိရင်ဟိုအရင်သမရာတဲ့စာရင်တော့သူကဒီနိုင်ငံရေးအရာဒီညောင်မြင်ရှိညောင်မြင်နိုင်တာရယ်နိုင်ငံရေးကိုပို့ပြီးတော့ဟိုဒီသမရဥတင်ကျော်တဲ့စာရင်ပို့နားလဲတာရယ်ကြောင့်သူလုတ်တင်လုတ်ထိုက်တဲ့ကိစ္စတွေပေါ့နောက်ဖွဲ့စည်းပုံအခြေခံဥပဒေမှာသမရကဆောင်ရွက်ရန်ရှိတဲ့ကိစ္စတွေနဲ့ပတ်သက်လို့သူ့အနေနဲ့ဒေါန်ဆန်းစုကြည်ကိုတိုင်ပင်ပြီးတော့ဟိုဒီလက်ဦးမှုရှိရှိနဲ့ဆောင်ရွက်သွားနိုင်လိမ့်မယ်လို့ထင်တယ်အထူးသဖြင့်ဆိုလို့ရှိရင်အခုသူတို့ဒီ NLD အစိုးရလက်ထက်မှာဒီမလုံနိုင်တဲ့ဟိုဒီဟာဒီသိမ်းဆဲခံရတဲ့ကိစ္စတွေပေါ့နော်ဒါဆိုလို့ရှိရင်ဟိုဥဝဲမြင့်ကိုယ်တိုင်လွတ်တော်ဥက္ကရာအနေနဲ့လွတ်တော်ထဲမှာဟိုစိတ်မကြသေးခင်ရပဲတက်ဆိုင်ရအုပ်ချုပ်ရေးပိုင်းကနေပြီးတော့ဆောင်ရွက်ပေးတဲ့ကိစ္စတွေကိုမဆောင်ရွက်ခဲနဲ့ဒီတရားစွဲခိုင်းတဲ့ကိစ္စကိုသူတော်တော်လေးပြောသွားတာရှိတယ်အဲလိုကိစ္စမျိုးတွေပေါ့နော်အဲလိုကိစ္စမျိုးတွေမှာဆိုလို့ရှိရင်ကျွန်တော်တို့လွတ်တော်နဲ့ဒီအုပ်ချုပ်ရေးပိုင်းသမရရဲ့ဒီအုပ်ချုပ်ရေးတိုင်းနဲ့ပေါင်းပြီးတဲ့အခါကျတော့ဒီအောက်ခြေကရန်တရားကနေပြီးတော့ဒီဒီ mindset တွေမပြောင်းလဲပဲနဲ့ဒီဟိုပေါ့နော်မတရားလုပ်ထားတဲ့ကိစ္စတွေကိုပြန်ပြီးတော့ဒီလမ်းမှန်ကမ်းမှန်ဖြစ်သွားအောင်ဆောင်ရွက်တဲ့ကိစ္စမျိုးတွေအများကြီးကျွန်တော်တို့မျှော်လင့်လာနိုင်တာပေါ့အဲ့တော့လွတ်တော်ဘက်အပိုင်းမှာဆိုလို့ရှိရင်လည်းကျွန်တော်တို့ဒီကျွတ်တော်ကဥပဒေမျိုးတွေကိုပြဋ္ဌာန်းထားတာတွေကရှိသေးတာဖြစ်တဲ့အတွက်ကြောင့်မလို့အပြန်အလှန် check and balance လုပ်တဲ့အပိုင်းမှာတော့ငကိုအတိုင်းပဲဆက်ပြီးတော့သွားလိုက်မယ်လို့ထင်တယ်။သို့တော့ဦးတည်ခွန်မြတ်ကတော့ဥဝင်းမြင့်ကအစိုးရဝန်ကြီးတွေဒုဝန်ကြီးတွေလာဖြည့်တဲ့ပုံကိုယ်တွေအပေါ်မှာဒီပြောဆိုဝေဖန်ထောက်ပြသလောက်တော့ပြင်းပြင်းထန်ထန်ထောက်ပြလိုက်မယ်လို့မထင်ဘူး။နော်အဲ့ဒါတစ်ချက်ကျွန်တော်တို့နောက်တစ်ခုကဒီလွတ်တော်နဲ့သမရပေါ့နော်လွတ်တော်နဲ့သမရကဖွဲ့စည်းပုံအခြေခံဥပဒေမှာကရောင်စုလွတ်တော်ကအတူတူလိုက်တဲ့ကျွန်တော်ဥပဒေတရားဟာသမရရှိရနေပြီးတော့ဒီဒီ14ရက်အတွင်းမှာကျွန်တော်တို့ဘာမှပြန်မလာဘူးဆိုလို့ရှိရင်ဒါအတူဖြစ်တယ်ပေါ့နော်တကယ်လို့ပြန်လာပြီဆိုလို့ရှိရင်လည်းဒုတိယတစ်ကြိမ်မှာတခါပြန်ပို့လိုက်တဲ့အခါမှာ9ရက်အတွင်းသူကသဘောမတူဘူးဆိုရင်လည်းလွတ်တော်ကဒီပြဋ္ဌာန်းထားတဲ့အတိုင်းတို့တို့ကဆုံးပြတ်ထားတဲ့အတိုင်းဒီဖြစ်တယ်ဆိုပြီးတော့ပထမအကျင့်လွတ်တော်ကာလတုန်းကသမရနဲ့ကျွန်တော်တို့လွတ်တော်ကြမှာအဲတီတီမာမာဟိုဟာဒီခိုက်တိုက်တွေးမှုတွေရှိရပေါ့နော်သမရသဘောမတူတဲ့ဟာတော်တော်များများကျွန်တော်တို့လွတ်တော်ကအတူပြလိုက်တာတွေရှိတယ်ဒါပေမဲ့အခုဒီလွတ်တော်မှာကတော့ကျွန်တော်ထင်တယ်ဟိုသမရဥဝင်းမြင့်ဖြစ်သွားလို့ရှိရင်ဥဝင်းမြင့်နေလည်းတချို့ပြင်ဆင်စရာလိုတဲ့ကိစ္စတွေပေါ့နော်ခုနဥစီတူအောင်မျိုးတို့ခံမှန်းပြောဆိုတဲ့အရာဆိုရင်ဒါကဟလာဟိုလွတ်တော်တွေကကော်မရှင်ကစွမ်းမိုးတဲ့အဲဒီသဘောထားတွေဖြစ်ခင်ဖြစ်ကောင်းလည်းဖြစ်နိုင်တာပေါ့အဲ့ဒါမျိုးတွေဆိုလို့ရှိရင်ဟလာဦးဝင်းမြင့်နဲ့သမရနဲ့ဒေါန်ဆန်းစုကြည်နဲ့တိုင်ပင်ပြီးတော့ပြန်ပြင်လိုက်တဲ့အဲဒီပြင်ဆင်ချက်တွေဟာလွတ်တော်တွေကပြန်ပြီးတော့ပယ်ချလိုက်မယ်လို့မထင်ဘူးဆိုတော့ပထမအကျဉ်းထွက်တော်မှာလို့ထိတ်တိုက်ပြုတ်လိမ့်မယ်လို့မထင်ဘူးပေါ့နော်ဒါကျွန်တော်အကျဉ်းအဲ့ဒါဆိုတော့
ဆရာတို့နှစ်ယောက်ကိုဟိုချမ်းမြင်သုံးသက်ချက်ကိုကျွန်တော်ဟိုကောက်ချက်ချမယ်ဆိုလို့ရှိရင်တော့ဒီသမရအပြောင်းလဲရတော့ဒီအစိုးရဒီအုပ်ချုပ်ရေးဘိုင်းမှာပို့ပြီးတော့တွက်လက်လာမယ်အနေအထားရှိပြီမယ်လွတ်တော်ဘိုင်းမှာတော့ဟိုမတည်ကြတဲ့သဘောမျိုးလို့ကျွန်တော်ရေဝီရကောက်ချက်ချလို့ရမယ်ထင်ပါတယ်ဟိုဒါနဲ့ပတ်သက်လို့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်ပေးပို့ထားတဲ့ဟိုဆက်သွယ်ပို့ပြီးတော့ဟိုထားတဲ့ပုံစံတွေလည်းရှိနေပါတယ်နောက်တစ်ခုကဟို Facebook တွေ email တွေပို့ထားတယ်လည်းရှိနေတော့တချို့ Facebook စာတွေကိုမဆုမဖတ်ပြပေးပါလားခင်ဗျ
ဟုတ်ကဲ့ပါရှင်။နောင်နောင်ဆိုတဲ့အကောင့်ကသမရတက်တန်းတလျှောက်မှာဥထင်ကျော်ကိုလေးစားမိပါတယ်။အမေစုကိုလည်းလေးစားဂုဏ်ယူပါတယ်လို့ရေးထားပါတယ်။အလေးအောင်ကောင်းကင်ဆိုတဲ့အကောင့်ကတော့မွန်ပြည်နယ်သားတွေအတွက်ဒီလိုရိုးသားဖြူစင်တန်ရှင်းတဲ့သမရကြီးဥထင်ကျော်လိုလူမျိုးများများပေါ်ထွန်းပါစေလို့ဆုတောင်းပေးပါတယ်။ဂုဏ်ယူစရာဆန်ပြပါတယ်။နောက်စန်းချိုအောင်ဆိုတဲ့အကောင့်ကတော့ဂုဏ်ယူနေပါတယ်။ထိုင်ကုန်နေရာကြီးကဘလောက်ပဲမြင့်နေမြင့်နေကိုကဒီထိုင်ကုန်နေရာနဲ့မတင့်တော်ဘူး။တာဝန်တွေမထမ်းဆောင်နိုင်ဘူးဆိုပြီးကိုအသီးစိတ်တတ်တဲ့ကိုအနားယူနှုတ်ထွက်ခြင်းကအလွန်ကိုလိမ္မာကျွမ်းကျင်တဲ့ဆုံးဖြတ်ချက်ပါ။ကိုနေရာမှာထိထိရောက်ရောက်ကင်တွေလှုပ်ရှားနိုင်မဲ့သူကိုနေရာပေးခြင်းကလည်းအမှန်ကန်ဆုံးပါ။ကျွန်တော်အဖို့ကတော့သူရဲကောင်းတစ်ယောက်ပါပဲ။မိမိရဲ့အတ္တစိတ်ကိုတိုက်ထုတ်နိုင်ဖို့ဆိုတာအလွန်တရာမှခက်ခဲလွန်းတဲ့လုပ်ရပါ။အထူးသဖြင့်ဒီလိုမျိုးလူယူနေကြတဲ့နေရာမျိုးကိုဆွန့်လွတ်ခဲ့တဲ့သမရဦးထင်ကျော်ကိုအလေးပြုနေစေပါလို့ရေးထားပါတယ်။တူတူဆိုတဲ့အကောင်ကတော့တချို့ရှက်တဲ့လူတွေလည်းထွက်တင်ပါပြီ။မင်းလိုက်ပြီးတော့မသိကြအောင်ဆောင်းလာစားနဲ့တခြားအခွင့်အရေးတွေကိုမတရားစားနေကြတဲ့သူတွေပေါ့လို့ရေးထားပါတယ်ရှင်
။ဟုတ်ကဲ့မဆုံမင်းကျေးဇူးပါ။ဒါတော့ Facebook ပေါ်မှာမှတ်ချက်တချို့ဖြစ်ပါတယ်။ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဟိုဆက်သွယ်ထားတဲ့ပုံကိုတချို့လည်းလေးလိုက်ပေါ်မှာရှိနေပါတယ်။အရင်ဆုံးကတော့ဒီမြင်းမှုစကိုင်းတိုင်းမြင်းမှုမျိုးကဒေါက်တာတန်းတင်ဖြစ်ပါတယ်။ဒေါက်တာတန်းတင်သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်ဒေါက်တာတန်းတင်ပါခင်ဗျာ။အဲကျွန်တော်ဆွေးနွေးချင်တာကတော့ပြည်သူအပိုင်းပါခင်ဗျာ။ကျွန်တော်တို့ကNRU ဆိုတာကိုတက်ကြဲကကျွန်တော်ချိန်ဆိုရဲသကလုံးတစ်လုံးနဲ့ကျွန်တော်အင်ဗလန်ထောက်ခံအားပေးရပါတယ်။ဒါပေမဲ့ကျွန်တော်အခုနှမတိတိပေါ့နော်အုတ်ချုပ်ပြီးတဲ့အခါမှာ change ကတိတ်တိနေနေရမတွေ့ရပါဘူး။အဲ့တော့အခုသမားနေရာမှာဥဝင်းမြင့်ရောက်လာတယ်ဆိုတာကျွန်တော်အများကြီးကြိုးစားပါတယ်ခင်ဗျာ။ဘာလို့ဆိုတော့ဥဝင်းမြင့်ရဲ့ပုံရိပ်တွေကိုကျွန်တော်လွတ်တော်ထဲမှာအများကြီးတွေ့ခဲ့ပါတယ်။ဥဝင်းမြင့်အပြင်2008ဒီကဥပဒေကိုအရေးပြတော့ထားပြီးတော့အဲ့ဒီဥပဒေနဲ့ပဲတိုင်ကြံပေါက်တာမြင်ရပါတယ်။တော်တော်လေးမှာပြည်သူတွေရဲ့ခံစားချက်တွေကိုလည်းသူကရှားနာခဲ့ပြီးပါပြီ။2008ဒီကဥပဒေကိုဘယ်လိုဖျက်သိမ်းပြီးဘယ်လိုပြတ်ထားရမလဲဆိုတော့သိထားပါလေ။ကျွန်တော်ကအဲ့ဒီ change ကိုလိုချင်ပါတယ်ခင်ဗျာ။ဆရာကြီးမန္တန်အကြောင်းတွေလည်းသူကောင်းကောင်းသိတယ်။နောက်အုပ်ချုပ်ရေးမန္တန်အကြောင်းတွေဝန်ထမ်းတွေအကြောင်းလည်းသူအမြဲတမ်းရှားနာရရတယ်။ကျွန်တော်ပို့ခဲ့တဲ့စာရင်းလည်းသူအမြဲတမ်းဖတ်ကြရတယ်။ဟောသူလိုပိုင်ခွင့်ဒေသမားသာဖြစ်လာရလို့ရှိရင်ကျွန်တော်တို့လူဓမ္မဘက်တော်သားတွေအနေနဲ့เนาะအထူးသဖြင့်ကျွန်တော်တို့ဘက်ကနေပြီးတော့ချောင်းရတော်မယ်လို့ယုံကြည်ထားပါတယ်။ဓမ္မအယူဝင်းမြင့်ကိုမကြိုက်သူတွေရှိမှာပါ။ဒါပေမဲ့ကျွန်တော်တို့ဓမ္မဘက်တော်သားအမှန်တရားတွေဘက်ကနေပြီးတော့ပြည်သူတွေအတွက်ပြတ်ပြတ်သားသားချောင်းရပေးပါခင်ဗျာလို့တောင်းဆိုကြပါတယ်ခင်ဗျာ။ဒီလိုဒီမှာလေ
။ဟုတ်ကဲ့ဒေါက်တာသန်းတင်ကျေးဇူးပါ။ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုအီးမေးလ်တွေပို့ဖို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါတယ်။အရင်ဆုံးကတော့ကျွန်တော်တို့ဟိုကွန်မြူတီကဦးလာထွန်းရဲ့ပေးစာပါမဆုံမဖတ်ပြပေးပါဦးခင်ဗျာ
ကျွန်တော်တို့အပျော်စွဲသမရဦးသိန်းစိန်နဲ့ ADA ဆက်သမရဦးထင်ကျော်ကိုလည်းတွေ့ခဲ့ရပြီးလည်းဖြစ်ပါတယ်အသွင်ကူပြောင်းရေးကာလမှာနိုင်ငံခေါင်းဆောင်ကိုကျွန်တော်တို့ရခဲ့ပါပြီခေါင်းဆောင်ကလမ်းစဉ် policy ချမှတ်ဆောင်ရွက်နေတာလည်းတွေ့နေရပြီခေါင်းဆောင်ကဥဆောင်ချောက်မှတ်ခေါင်းဆောင်မှုကိုလက်တွေ့တာဝန်ယူတာဝန်ခံဆောင်ရွက်ရမယ်သမရကလည်းအထူးအရေးကြီးတယ်လို့ယူဆပါတယ်အသွင်ကူပြောင်းရေးကာလတစ်ခုကိုကျွန်တော်တို့တွေ့ကြုံခဲ့ပြီးပါပြီပြေဆုံးတယ်လို့လည်းမပြောနိုင်ဘူးဆိုတာကတော့ကျွန်တော်တို့မြည်းဆန်းခွင့်တော့ရခဲ့ပါပြီအာဏာသုံးရမှာကျွန်တော်တို့ဥပဒေပြုရေးလွှတ်တော်နှစ်ရက်နဲ့ပြည်ထောင်စုလွှတ်တော်ကိုအခိုင်အမာရထားပါပြီအုပ်ချုပ်ရေးအတွက်အစိုးရနှစ်မျိုးဖြစ်နေတဲ့အတိုင်းသမရကအတိုင်းအတာတစ်ခုထိလုံပိုင်ခွင့်ရှိတဲ့အစိုးရအဖွဲ့ကိုလည်းရထားပြီးပြီလို့ပြောရမှာပါတရားစီရင်ရေးအာဏာအတွက်ကျွန်တော်အမြင်ပြောရရင်တော့လုံးဝမခိုင်မာတဲ့ပုံစံမကျတဲ့အဖြစ်ကိုတွေ့ခဲ့ရပါပြီ။လူပြောသူပြောအများဆုံးခံနေရတဲ့မန်နိုင်ဖြစ်နေတာလည်းမငြင်းနိုင်ပါဘူး။သမ္မတကစစ်တပ်ချုပ်ကင်ထားတဲ့ဝန်ကြီးဌာနတွေကလွဲရင်စစ်တပ်နဲ့မဆိုင်တဲ့တရားရေးဝန်ကြီးဌာနကိုအသစ်ဖွဲ့စည်းနိုင်တယ်လို့ရှင်းနေချုပ်ကလည်းတရားရေးဝန်ကြီးဌာနအောက်မှာထည့်သွင်းပြင်ဆင်ဖွဲ့စည်းနိုင်တာပါ။ကျွန်တော်ကတော့ဒီချက်ကိုပဲသမ္မတသစ်စီကမျှော်လင့်တာပါ။ဒီမိုကရေစီစနစ်အတွက်တရားဥပဒေစိုးမိုးရေးအစစ်အမှန်လက်တွေ့ကျကျပေါ်လွင်ရမှာမဟုတ်ချပါ။ဒီအတွက်သမ္မတအစ်စ်ကတရားဥပဒေစိုးမိုးရေးအုတ်မြစ်တည်တည်ချာချာချထားပါ။အစအဦးကြီးခန်းညာထဲဝါစာတဖြည်းဖြည်းပေါ်လာမှာပဲလို့ကျွန်တော်တို့မျှော်လင့်နိုင်ပါပါ။
ဟုတ်ကဲ့ဒါတော့တကုံမျိုးသက်ကဦးလာထွန်းရဲ့ပေးစာပါ။နောက်စာတစ်စာကတော့မြန်မာနိုင်ငံကပါပဲ။ကိုစိုးပိုင်ဆိုပြီးတော့ပေးပို့ထားတာပါ။ကိုညံဝင်းအောင်ဖတ်ပြပေးပါဦးခင်ဗျာ
။ဦးအမြင့်ဖြစ်ရင်ဒုတိယဦးထင်ကျော်ပဲဖြစ်ပါမယ်။စီမံခန့်ခွဲရေးအုတ်ချုပ်ရေးလုံလောက်တဲ့အတွေ့အကြုံမရှိဘူး။သူကင်တွယ်နိုင်တဲ့ဝန်ကြီးအဖွဲ့ကိုဖွဲ့နိုင်မှာမဟုတ်ဘူး။တန်းနဲ့ဆက်ဆံရေးပိုဆိုးနိုင်ပါတယ်။လက်နက်ကင်အဖွဲ့အစည်းတွေနဲ့လည်းပြည်လည်မယ်မထင်ပါဘူး။ဦးမြင့်စွေဖြစ်ရင်စီမံအုတ်ချုပ်မှုအတွေ့အကြုံရှိတယ်သူကင်တွယ်နိုင်တဲ့ဝန်ကြီးအဖွဲ့ဖွဲ့နိုင်တယ်တပ်နဲ့ဆက်ဆံရေးလည်းကောင်းမယ်လက်နက်ကင်အဖွဲ့စည်းတွေနဲ့လည်းပြည်လည်မယ်စစ်သားဖြစ်တဲ့အတွက်ကွန်မန်ဒါစကားကိုတသွေးမတိန်လိုက်နာလှုပ်ဆောင်နိုင်မယ်ရှေ့ကဘာပဲလုပ်ခဲ့လို့ကအခုကောင်းမွန်စွာအလုပ်လုပ်နေတယ်လှုပ်စရာရှိတာသူ့ဘာသာသူလုပ်နေတယ် လက်ရှိလည်းသူ့ကိုဒေါန်ဆန်းစုကြည်ကရေးပါတဲ့လုပ်ငန်းတာဝန်တွေပေးထားတယ်။ vision ရှိတယ်ဒေါန်ဆန်းစုကြည်အပေါ်ရောက်နေတဲ့ဝန်ထုတ်ဝန်ပိုးတွေတကယ်ထားနိုင်တဲ့သူဖြစ်ပါတယ်။နှစ်နှစ်အတွင်းနိုင်ငံရေးစီးပွားရေးလူမှုရေးဘာမှဖြစ်မလာဘူး။ဒီတိုင်းဆက်သွားရင်ကောင်းလာစရာလည်းမမြင်ပါဘူး။နောက်အဖကထားခဲ့တဲ့လူတွေအသုံးတဲ့တာကိုဒေါန်ဆန်းစုကြည်မြင်သာပြီးပါပြီ။အခုလည်းသူ့စီမှာဝန်ကြီးဒုဝန်ကြီးတော်တော်ရောက်နေပါပြီ။သူ့လူတွေတစ္ဆာရှိတာမှန်ပေမဲ့ဒီတခုတည်းနဲ့အလုံးမဖြစ်ဘူးဆိုတာသူနားလည်နေလောက်ပါပြီ။ဒီအချိန်ကသူ့အပေါ်မှာအလုံးပုံပြီးပြနေတာကိုခွဲပေးနိုင်တဲ့အနေအထားလိုအပ်နေတယ်။ပြီးတော့လက်ရှိအချိန်ကအချိန်ကောင်းပဲဖြစ်လာနိုင်တဲ့အကျိုးဆက်တွေစွန့်စားရမှာဖြစ်ပါတယ
်။ဟုတ်ကဲ့ဒါတော့ကိုစိုးပိုင်မြန်မာပြည်ကပို့ထားတဲ့ပေးစာပါ။ဆော့ဆော့ဒေါက်တာတန်းတင်လည်းဟိုထောက်ပြသွားတာတစ်ချက်ရှိပါတယ်။ဆော့ဆော့ဆရာဦးစီသူနဲ့ဒီဟိုတော့ကျွန်တော်ဦးရထွန်းတို့ထောက်ပြောသွားတဲ့အပိုင်းနေမှာတော့ဒီအစိုးရနဲ့လွှတ်တော်မှာကြုံနေတဲ့အပြောင်းလဲတွေကိုအဓိကပြောသွားတာတော့ဟုတ်ပါတယ်ဆိုတော့ခုအပြောင်းလဲတွေကဒီတာမန်လူမှုအပေါ်မှာရောဘယ်လောက်ထိတည်ရောက်မှုရှိနိုင်လဲဆရာဦးစီသူအမြင
်အဲတာမန်လူမှုအပေါ်မှာဘယ်လောက်ပြောင်းလဲရှိနိုင်မလဲဆိုတော့သမ္မတကအဲသူဘယ်လောက်ထိကိုလုံးမလဲဆိုတဲ့အပေါ်မူတည်တာပေါ့သမ္မတဘယ်လောက်လုံးမလဲဆိုတော့အခုလည်းလဲဆိုကျွန်တော်တို့မြင်နေတာကတော့သမ္မတဦးထင်ကျော်လက်ထက်တုန်းကဆိုရင်ဒေါက်တာစုကြည်ကအဲဒီတရားကျေပဲလုပ်နေရတယ်တခြားသောဝန်ကြီးတွေဆိုရင်လည်းလက်တော်ဝင်နေတော့ရှိပါရဲ့ဒါပေမဲ့လည်းဟိုတစ်ဖက်ကပြန်ပြီးတော့ပြင်ပြပြီးတော့မှလုပ်တယ်မလုပ်မလားဖြစ်တယ်ဒီလိုသတင်းမျိုးတွေလည်းကြားနေရတာဆိုဦးမင်းမြစ်ကသမရဖြစ်လာခြင်းရင်တော့ဘယ်လိုလဲဒီဖြစ်နေတဲ့အောက်ခြေကပြဿနာတွေနောက်ပြီးတော့မှဝန်တန်းတွေရဲ့ပြဿနာတွေဝန်ကြီးတွေလုံချင်တာကိုဒါကိုဘာလဲဝန်ကြီးဌာနကဝန်တန်းတွေရဲ့လိုင်းမလုပ်တဲ့ပြဿနာတွေအဲ့ဒီပြဿနာတွေတော်တော်များများကိုသူကတော့နိုင်နေရင်ဒီဟာဒီပြဿနာလို့သူကဒီကတည်းကလည်းလုတ်ခဲ့နေဆိုတော့အကျိုးကျေးဇူးရှိတာတွေကြတော့ဟိုဖြစ်လာနိုင်ပါလေ။ဒါပေမဲ့အဲ့ဒါကစံပြေကျမတော့ပြောလို့တော့ကျွန်တော်မရပါဘူး။တကယ်လို့ကမရကလည်းအဲ့ဒါကိုစိတ်ဝင်စားပြီးတော့မှတကယ်လို့လုပ်ရမယ်ဆိုရင်တော့အပြောင်းလဲတွေပေါ်ပေါက်လာနိုင်တယ်လို့တော့ကျွန်တော်ယူဆပါတယ်။
ဟုတ်ကဲ့ဆရာဦးရထွန်းကတော့ဆောစောဟိုတုံးသက်ချက်မှာတော့ကျွန်တော်ကြားလိုက်တာလေဥမာလေယာမြေကိစ္စမျိုးလို့ဒီတာမန်လူမှုအခြေခံလူရန်းစားခန်းစားနေရတဲ့ကိစ္စတွေမှာဟိုဟိုတိုးတက်တဲ့အခြေအနေမျိုးတွေမြင်ရနိုင်မယ်လို့ဆရာဦးဟိုဦးရထွန်းကတော့ဆောစောတုံးသက်သွားတာကျွန်တော်ကြားလိုက်ပါတယ်ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုနောက်ထပ်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုံစံတွေကိုလည်းဟိုအလှည့်ပေးချင်ပါတယ်အရင်ဆုံးတစ်ယောက်ကတော့ကိုခမောင်လွင်ဖြစ်ပါတယ်မြန်မာနိုင်ငံကပါကိုခမောင်လွင်ရဲ့သဘောထားကိုလည်းလူရင်းတွင်ရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာမင်းစနာရှင်ဒီဒီညာရီရောအားဖြင့်ကတော့အမေနဲ့မင်းမင်းစနာရှင်ဒီဒီညာရီအချိန်ကလေးတော့ချင်းဥရိညာစီဝိုင်းအခွင့်အရေးဥရိညာအောင်လေတာထမ်းပေးပြပါရဲ့ဘယ်လိုမှမဖြစ်ခင်ကြီးအခွင့်အရေးဥရိညာအောင်လေပြင်ဆင်ပေးပြပါရဲ့တမားပြင်းနဲ့အလေဒီအစိုးရအနေဖြင့်စီဝိုင်းနိုင်ငံရေးတရားမှုစုံလေပုံညာအရင်ကြားရှိနေပါရဲ့တရားမှုစုံလေရေးစီဝိုင်းကကောင်းမွန်ဥပေါ်လာရင်တော့ဟောဒီဒီ2020ရေလက်ရှိအစိုးရနဲ့လက်ရှိတမားရေး
ဟုတ်ကဲ့ကိုကမောင်လွင်ဆွေးနွေးရကျေးဇူးပါနောက်တူကတော့ဒီကိုတန်းထွန်းဖြစ်ပါတယ်ကိုတောင်းမျိုးပါကိုတန်းထွန်းရဲ့သဘောထားကိုလည်းလူရင်းတွေ့ရှင်ဆွေးနွေးနိုင်ပါလားခင်ဗျာဟောကိုတန်းထွန်းရဲ့ line ကျသွားပါတယ်ကျွန်တော်တို့အမေရိကန်ပြည်တော်စုကကိုလာမောင်ရှင်းနေပါတယ်ကိုလာမောင်ရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဗျာကျေးဇူးလို့ပါတော့ကျွန်တော်အနေနဲ့ကတော့ဒေါန်ဆန်းစုကြည်ကိုဥမျိုးဆွေရှောက်ခဲ့တဲ့လမ်းတိုင်း59ဆကိုရှောင်စေချင်ပါလေဒေါန်အောင်ဆန်းစုကြည်သမရမဖြစ်ပြီးကြောင်းအောင်မဟုတ်ဘူးနောက်တစ်ခုကဒေါန်ဆန်းစုကြည်အနေနဲ့တပ်ပေါ်မှာဩဇာရှိတဲ့လူတယောက်တယောက်ယောက်ကိုခန့်ဖို့အရေးကြီးတယ်လို့ထင်ပါတယ်ဥဝင်းမြင့်အနေနဲ့အရေးတော်ပါတယ်သို့တော်လည်းဥဝင်းမြင့်ကလောစင်မှာတပ်ပေါ်မှာဩဇာမရှိနိုင်ပါဘူးနောက်တစ်ခုကဂျာဗက်ရေကောက်ပေါ်မှာဥဝင်းမြင့်မဲဆွေခဲ့တာလေကျားရီကတော့မှရှုံးတာများပါတယ်အဲ့တော့2020မှာဆက်နိုင်ဖို့လိုတဲ့အတွက်ကြောင့်အစိုးရဖွင့်နိုင်ဖို့လိုတဲ့အတွက်ကြောင့်ဒါဆန်းစုကြည်အနေနဲ့ပြန်ပြီးတော့စဉ်းစားသင့်ပါတယ်လို့ကျွန်တော်အထိုက်တွန်းပါတယ်
ဟုတ်ကဲ့ကိုလာမောင်ရေကျေးဇူးပါကျွန်တော်ဒီ Facebook မှာမှတ်ချက်ပေးထားတာတချို့လည်းရှိနေပါသေးတယ်တယောက်ကတော့အကောင့်နံပါတ်ကကောင်းကင်ဆိုတဲ့ဟိုအကောင့်ပိုင်ရှင်မှာသူကတော့ဥထင်ကျော်နားတာအကြောင်းတော့ရှိမှာပါတဲ့တမနာလူသာပြောတော့နိုင်ငံအတွက်သူ့မှာဘာလို့ပိုင်ခွင့်တွေရှိလို့လဲဗျာတဲ့ကျွန်တော်ကတော့နိုင်ငံရေးမကျွမ်းကျင်ပါဘူးတဲ့သိချင်လို့ပါတခါတလေစဉ်းစားကြည့်ပါတယ်တမနာကြီးဥထင်ကျော်ဘယ်ရောက်နေလဲလို့မှားတာရှိရင်တောင်းပန်ပါတယ်ခွန့်လွတ်ပါခင်ဗျာဆိုပြီးသူကရေးပါတယ်နောက်တူကတော့ဆွေဆွေဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ကျွန်တော်ပင်စင်စားပါတဲ့တကယ်ကိုမသိတာလေးမေးပြရစီတဲ့သမန္တနဲ့အကြံပေးဘသူကယာရုကြီးလို့ဘသူကနိုင်ငံရဲ့လုပ်ပိုင်ခွင့်ရှိတဲ့အိမ်တော်ဦးစည်းပါလေတဲ့ပြပမှာသမန္တချင်းတန်းတူရေတူတက်ရမယ်ထိပ်သီးပွဲတွေမှာအကြံပေးနိုင်ငံခြားရေးဝန်ကြီးအဆင့်မင်းမသားတက်ရောက်တယ်ဆိုတော့နိုင်ငံကုန်သက်ကကြာမကြာဥပဒေနဲ့ရောညီမညီသိပြရစေဆိုပြီး သူကရေးထားပါတယ်ဆိုတော့ဒီမေးခွန်းနဲ့ပတ်သက်လို့ပြောမယ်ဆိုတော့ဟိုဒေါ်ဆန်းစုကြည်အနေနဲ့ကဒီ2008ဖွဲ့စည်းပုံရသမရတာဝန်ကိုယူခွင့်မရတဲ့အတွက်နိုင်ငံတော်အတိုင်းငယ်ရာလူဖန်တီးပြီးတော့အစိုးရကိုဦးဆောင်နေတာဖြစ်ပါတယ်ဆိုတော့ဟိုမြန်မာပြည်မှာအစိုးရရဲ့အင်ကာစင်တရက်ရှိတယ်ဆိုရင်လည်းပဲအခြေအနေရတာဝန်ခွဲဝေမှုတွေတာဝန်ယူမှုတွေကလက်တွေ့မှာတစ်ထပ်တည်းမကျတာတွေလည်းကျွန်တော်တွေ့ရပါတယ်ဆိုတော့ဟိုဒါကြောင့်လက်တွေ့မှာတိုင်းပြည်ကြီးကတာဝန်ယူထားတဲ့ဒေါ်ဆန်းစုကြည်အနေနဲ့အရေးကြီးတဲ့နိုင်ငံတကာနဲ့ဆက်ဆံရေးလုပ်ငန်းတွေမှာပါနေတာလည်းဖြစ်ပါတယ်ဟိုအမျိုးသမီးဖြစ်လို့ဆိုတဲ့အပိုင်းကိုပြောမယ်ဆိုရင်တော့ဒီနိုင်ငံတကာမှာရောအာရှမှာရောအမျိုးသမီးခေါင်းဆောင်တွေရှိနေတာဆိုတော့အထူးပြောစရာလိုမှာတော့မဟုတ်ပါဘူးဆိုတော့တခုပဲရှိတာဒီစာနဲ့ပတ်သက်ပြီးတော့စဉ်းစားလို့စဉ်းစားစရာတခုရှိတာတော့ဒီဖွဲ့စည်းပုံကိုရှောင်ရှားတဲ့ဒေါ်အောင်ဆန်းစုကြီးရဲ့အခြေအနေကတော့ကျွန်တော်တို့ဟိုနားလည်ပေးလို့ရပါတယ်ထားပါတော့ဆိုတော့တခြားအုပ်ချုပ်ရေးတာဝန်တွေမှာရောဒီတာဝန်ခွဲဝေမှုတို့တာဝန်ယူမှုတို့အပိုင်းတွေမှာတစ်ထပ်တည်းမကျတာတွေများဘယ်လောက်တော့ရှိနေလဲဆရာဦးစီသူအောင်မြင့
်တာဝန်ယူမှုနဲ့တာဝန်ခံမှုကအဲကျွန်တော် LNG ဆိုရက်လာတော့ဒေါ်ဆန်းစုကြီးကတော့တောက်လျှောက်ကြီးပြောတာပါပဲဒါပေမဲ့ဒီအစိုးရရန်ရာဆိုတဲ့ဥစ္စာကဒီအောက်ခြေကနေစဟိုးဝန်ကြီးထိသမ္မတထိဒီလိုသွားတာပေါ့နော်ဒါပေမဲ့အဲ့ဒါကပြောင်းလဲလာတဲ့အပေါ်ပိုင်းအဆောက်အုံပေါ့ဝန်ကြီးတွေဒုဝန်ကြီးတွေနဲ့သမ္မတကတော့နိုင်ငံတော်အတိုင်ပင်ခံအဲဒီနိုင်ငံရေးညာဒူးရတဲ့နိုင်ငံရေးပို့စီမှာပဲတာဝန်ယူမှုတာဝန်ခံမှုစကားကိုပြောတယ်တာဝန်ယူမှုတာဝန်ခံမှုလည်းလုပ်တယ်ဆိုရင်တော့လည်းသူကမလိုတော့ဘူးဟိုအောက်ခြေကြီးကသူကသွားမှာဒါပေမဲ့လက်ရှိကျွန်တော်တို့ဒီမှာကျွန်တော်ကြည့်လိုက်တဲ့အခါကျတော့နှစ်ပေါင်းများစွာကျွန်တော်တို့ဒီမှာတာဝန်ယူမှုတာဝန်ခံမှုဆိုတာဘယ်နေရာမှမတည်ဘူးအဲဆုပ်ဖြစ်မှာဒါတော့ဒီတမျိုးကိုဒါတာဝန်ယူထားတဲ့ဒီပုဂ္ဂိုလ်တို့လမ်းတလားတစ်ခုတို့ဝင်ဌာနအသေးလေးတစ်ခုတာဝန်ယူထားတဲ့လူကသူကတာဝန်လက်ရှိနေလေဒီကနေပြီးတော့မှသူရဲ့လုံးရကြောက်ထွက်လာမဲ့ဆိုးရကောင်းတာအကုန်လုံးကိုတာဝန်ခံမှုရလေရှိရမယ်ဆိုတော့ဒီပုံကမ်းတရာလူကကျွန်တော်ဒီမှာဟိုကျွန်တော်မျိုးလုံးမမြင်ပြရအောင်ဒီနေ့ချိန်ဒီဆိုတော့တတိအလေးချိန်ဒီအောက်ချိန်ဒီရောက်တဲ့အခါကျတော့မှသာတော်တဲ့လူတွေကလူကြီးချင်းချဖြစ်လာမယ်ယာရုတွေတက်မယ်လုံးတာကိုမကောင်းတာလုပ်တဲ့လူတွေဆိုရင်အခုလိုမျိုးပုံစံမျိုးဘာမှမဖြစ်ဘာမှမလုံးမရှိမဖြစ်မဟုတ်ပဲနဲ့ဒီလူတွေကအော်အရေးယူခါရတာလည်းဖြစ်ကောင်းဖြစ်နိုင်တယ်ယာရုမဖြစ်တာလည်းဖြစ်ကောင်းဖြစ်နိုင်တယ်အဒီလိုပုံစံမျိုးတွေသွားဖို့လည်းလိုအပ်တယ်အခုချိန်ကြီးကတော့တာဝန်ယူမှုတာဝန်ခံမှုဆိုတာဒီမှာလည်းအစိုးရရန်ရဲထဲမှာကျွန်တော်ဖြစ်ဖို့မသိရသေးပါဘူးစိတ်ကြိုက်တော့မှပဲရှိနေသေးတယ်ဖြစ်ပေါ်နေကြတဲ့အကြောင်းအရာဖြစ်နေပါသေးတယ
်ဟုတ်ကဲ့ဆရာဦးစီတော်အောင်မြင်ကျေးဇူးပါကျွန်တော်ဒီတော်တော်ရှင်တယောက်ပေးထားတဲ့ Facebook ကနေပေးထားတဲ့စာတစ်ခုကလည်းဆက်ဆက်လို့ကျွန်တော်ဖော်ပြချင်ပါတယ်သူကတော့ကိုသူရင်ထွန်းမှာကိုသူရင်ထွန်းကိုသူရဲ့ဦးဝင်းမြင့်နှုတ်ထွက်လိုက်လို့လွတ်တော်ထဲမှာအာဏာရပါတီတွေအင်အားများယောနေသွားမလားဆိုတော့သိချင်ပါတယ်ဆိုပြီးတော့သူကရေးထားပါတယ်ဒါနဲ့ပတ်သက်လို့တော့ဟိုဆရာဦးရထွန်းဖြည့်ပေးရင်ကောင်းမယ်ထင်ပါတယ်ဆရာဦးရထွန်းကဒီလွတ်တော်ထဲမှာလည်းအရင်ကဒီပြည်သူ့လွတ်တော်ကိုယ်စားလှယ်အောင်အတူအနေနဲ့တိတိဆက်ဆက်လုပ်ခဲ့တာဆိုတော့လေ
တို့တော်ထဲမှာတော့အဲ့လိုတော့အားမနည်းပါဘူးတို့ဟိုအဓိကအားဖြင့်တော့ကျွန်တော်တို့တို့တော်ထဲမှာစိတ်ချတွေဆွေးနွေးတဲ့အခါမှာပေါ့ဟိုအရက်သေးအဲဒီကျွန်တော်တို့အချိန်တစ်ချိန်တည်းမှာတခါတည်းဆုံးပြရတာမျိုးမဟုတ်ဘူးလေအချိန်ရပါတယ်နေ့ရက်သုံးရက်ဆိုတော့ဘယ်ကိစ္စမှာဘလို့ကျွန်တော်တို့သဘောထားမယ်ဘလို့မဲပေးမယ်ဆိုတဲ့ဥစ္စာတွေကကိုပါတီလိုက်ပါတီလိုက်တိုင်ပင်ဖို့အချိန်ကြီးအများကြီးရပါတယ်အဲ့ဒါကြောင့်မလို့အခုနောက်တစ်ခုကဒီလွတ်တော်ကော်မရှင်ဥက္ကဋ္ဌကဥရှင်မန်းနဲ့အရင်ပထမအကြိမ်လွတ်တော်ကအဲဒီဥရှင်မန်းရဲ့လူတွေပဲညားတယ်ဆိုပေမဲ့လို့ကော်မတီတွေကတော့ဟို NLD ကပုံကူတွေညားပါတယ်အဲ့တော့ကော်မတီတွေကလည်းဒီဥပဒေပြုတဲ့ကိစ္စတွေမှာကျွန်တော်တို့ဒီအဆိုတွေတင်သွင်းတဲ့ကိစ္စတွေမှာသူတို့မှလည်းဟိုအော်ဒါရှိပါတယ်အဲ့တော့ဟိုဆိုလိုချင်တာကအခုလွတ်တော်ဥက္ကဋ္ဌလုပ်တဲ့ဥတီခွန်မြတ်ကလည်းကျွန်တော်တီးတဲ့ကျွန်တော်လည်းလက်ခင်ပါတယ်လေအဲဒီတီးတဲ့ဟိုအနေထားရဆိုရင်သူကဒီပါတီဇွဲပုဂ္ဂိုလ်ဇွဲဝါရဇွဲကြီးတဲ့ပုဂ္ဂိုလ်မျိုးမဟုတ်ဘူးဆိုတော့သူကတဲ့တဲ့မမသူ့လုပ်ကိုသူတဲ့တဲ့မမလှုပ်သွားနိုင်လိမ့်မယ်လို့ကျွန်တော်ကတော့ယုံကြည်တယ်အဲကြောင့်မလို့ဒီတို့တော်တခုတော့ရှိတာပေါ့လေဒီ NLD လွတ်တော်အမတ်တွေနဲ့တော့ဥပဒေပြည်ရေးနဲ့ပတ်သက်လို့ရှိရင်တော့ဟိုအခုအပြင်မှာလည်းပြောနေတာတော့ကြားပါတယ်ဒီဒီကော်မရှင်ပေါ့နော်ဦးရှင်မရဲ့ကော်မရှင်ပေါ်မှာယုံကြည်ရပါမလားစိတ်ချပါမလားအဲ့တော့ကိုကဒီမယုံကြည်ဘူးမစိတ်ချဘူးလို့ထင်ပို့စူးစားပေါ့နော်ဥရပြည်ကိစ္စတွေကိုပို့ပြီးတော့နားလည်အောင်စူးစားရမယ်ဘာသာရဆိုင်ရာကိစ္စတွေကိုပို့နားလည်အောင်စူးစားရမယ
်ကိုကံအားကောင်းတာကိုလုပ်ထားရမှာပေါ့လေ
အကိုကံအားကောင်းမှသာလေညာတွေကိုကျွန်တော်က check လုပ်နိုင်မှာပေါ့နော
်ဟုတ်ကဲ့
အဲ့တော့
ဟိုဟိုမယုံဘူးလို့ဟိုဖြစ်ယုံနေတယ်တော့မရဘူးပေါ့နော်ပို့ကြိုးစားရမှာပေါ့လေအဲ့လိုကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဆိုတော့ဆော့ဆော့ကျွန်တော်ဒီတောတာရှင်တွေရဲ့ဒီသဘောထားတွေမှတ်ချက်တွေမှာတွေ့ရတာတချို့ကတော့ဒီအစိုးရရဲ့ရန်နေအားနည်းချက်တွေကိုထောက်ပြတာတချို့လည်းကျွန်တော်တွေ့လိုက်ရပါတယ်ဆိုတော့အခုကတော့ဒီအစိုးရနဲ့ဒီလွှတ်တော်ဘက်အုပ်ချုပ်ရေးဘက်နဲ့ဟိုလွတ်တော်ကဏ္ဍမှာထိပ်ပိုင်းနေရာတွေပြောင်းလိုက်တာပေါ့လေဆိုတော့အစိုးရရန်နေရာအခုလို့ဟိုလူတွေကအားမလို့အားမြဖြစ်နေတဲ့အခြေအနေမျိုးမှာအစိုးရရန်နေရာပြည်ပြင်းပြင်းလက်ပတ်ဖို့ဒီလွတ်တော်ရဲ့ဆောင်ရွက်ချက်တွေအားကောင်းလာဖို့ဆိုရင်ဆရာဦးစီသူဘယ်အပိုင်းတွေမှာနောက်ထပ်ပြောင်းအပြောင်းလဲတွေလုပ်မယ်ဆိုလုပ်ဖို့ကောင်းတာရှိအောင်မလဲဆရာ
အဓိကကတော့ဟိုအခုတက်လာတဲ့ဒေါက်တာစုကြည်အပါအဝင်အစိုးရဖွဲ့စည်းပေါ့နောက်ဆိုရင်ဟိုသမ္မတဦးမြင့်လည်းပါလာတော့မှာပေါ့နော်သူတို့နားလည်ဖို့ကသူတို့တွေကဟိုကောင်းတဲ့ကိစ္စတွေဒါကောင်းတဲ့ policy တွေချမှတ်ပြီးမဲ့ဒီဟာကဒီလက်ရှိအခြေအနေပေါ့ဒီအရင်အစိုးရရန်တရားကိုလက်ခံထားတဲ့အခြေအနေမှာအဲ့ဒါတော့မလုံလောက်ဘူးဆိုတာကိုသူတို့ပြည်ပြည်ချာချာနားလည်ဖို့လိုတယ်။အဲ့ဒါကဘာလဲဆိုတော့သူတို့ policy ဘယ်လိုလဲချာချာအောက်ခြေရနေပြီးတော့မှစနစ်တကျအကောင့်တွေပေါ်တာမရှိဘူးဆိုရင်သူတို့ကတယောက်တော့ပဲရှိတယ်။ဟိုတွဲတဲ့ရတာနဲ့ဟိုစီဝေးထားရတာနဲ့ဒါနဲ့ဒီအောက်ခြေမှာဘာဘယ်လိုမျိုးကြည့်နေကြလဲဆိုတဲ့ဥစ္စာကိုသူပြန်ပြီးတော့မလုပ်နိုင်ဘူး။အဲ့တော့ပြန်လို့နိုင်မှုဆိုတော့ဒီရန်ရည်ကြီးကိုကြောင်းမှသာတိုင်းပြည်ကကြောင်းနေဆိုတော့တကယ်ပဲအောက်ခြေပြည်ပြည်ရောပြည်ပြည်ကလောခံစားရမှာအဲ့တော့ဒီဥစ္စာကိုအလုံးတစ်ခုလို့တို့နားလည်ဖို့လိုရဲဥပမာတို့ policy ခုချလိုက်တယ်အခုဒီ policy ကတကယ်ပဲဖြစ်လာသလားမဖြစ်လာဘူးလားမဖြစ်လာဘူးဆိုရင်ဒီရန်ရည်ကြီးကိုခလေးတိုင်တယ်ပြီးတော့လောက်ရမှာလေဒီအချက်တော့မှဒေသကနာဖြစ်နေတယ်ဆိုတဲ့ဥစ္စာကိုတို့ပြန်ချလုပ်ဖို့လိုရဲအဲ့လိုလုပ်တဲ့ဒီမှာအခုလည်းဆိုရင်ဖွဲ့စည်းပုံအရဆိုရင်တော့ဒေသကြည့်ဒီလေပေါ့နော်အဲ့ဒါတွေကိုလည်းသူကဟိုအချင်းချင်းလေးနဲ့အပိုင်ကကိုပါဆိုးလို့ဆိုပြီးတော့မှနည်းနည်းလေးထားတဲ့ခါကျတော့အလူရတော့မှမရှိဘူး။အလုံးလိုက်တာတစ်ခုကတော့သွတ်တော်အမတ်ကြီးကိုယ်တိုင်ဒီကိစ္စတွေမှာဝေပါလို့လို့ဒီရန်ရည်ကြီးပြောင်းလဲဖို့ဆိုတာရန်ရည်မပြောင်းလဲခြင်းနဲ့ကျွန်တော်ကြီးကဘာမှမလုပ်ရဘူး။အခုတော့ဘာလို့ပြန်ဖြစ်နေတယ်ဆိုတော့တချို့အရင်ချင်းမရှိတဲ့ဝင်ကြီးတွေဆိုရင်ရောက်သွားပြီလည်းတစ်ဆက်ကဒီကသူတို့ကလည်းမလုပ်စားဘူး။ဟုတ်ကဲ့ပါ냐ကောင်းပါတယ်ပါ냐ဒါပေမဲ့အဲ့ဒီဝင်ကြီးကိုဟိုပြန်ပြောဒီပြန်ပြောလဲအထက်ကဘာမှပြောင်းလဲတာမရှိတော့ဘူး။ဘာမှလည်းမလုပ်လို့မရဘူး။ငွေကြေးတွေပြန်ဖြစ်နေတာဒီအတော်မများမှာအဲ့ဒါရှိနေပါလေရှိနေတဲ့ခါကျတော့ဒီအကြီးကြောင်းသွားဖို့ဆိုတဲ့ဟာကိုလိုအပ်တယ်ဒါကိုလည်းသမီးတွေကဒီမှာလေးတွေချရမယ်ဘယ်လိုလုပ်ရမလဲဆိုတာနီးလာတွေစဉ်းစားရမယ်ဘယ်သူတွေကအကူအညီယူမလဲဆိုတာကိုသတိချပြည့်ဖြည့်ရမယ်ဥမာအဖြစ်ဆိုလက်တော်အမတ်တွေရဲ့ဟိုဝေစာကိုအကူအညီယူရမယ်မီဒီယာတွေကအကူအညီယူရမယ်ပြည်သူတွေကအကူအညီယူပြီးတော့ဒီရောင်းရကြီးဒုက္ခတွေတည်းရှိတဲ့ပြည်စည်းနေရတဲ့ရန်ရကြီးကိုသင်ချပြောင်းလုပ်ဖို့သင်ချလုပ်တော့မှသာဒီအပြောင်းလဲဆိုတဲ့ဟာကိုပြည်သူတွေခံစားမှာဖြစ်ပါတယ်
โอเคပင်နေဆွေးနွေးပြတဲ့သတင်းစာဆရာဦးစီသူအောင်မြင့်နိုင်ငံရေးကက်ကက်ဦးရဲထွန်းကိုရိုင်းပါဝင်ဆွေးနွေးရတဲ့သူတွေစာပေးပို့သူတွေနဲ့တောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
တင်ဆက်သူကောင်လင်းနဲ့အတူထုတ်လုပ်သူကိုညံဝင်းအောင်တို့တင်ဆက်ပေးခဲ့တဲ့စနေညတိုင်းလေလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုမနေ့ပြန်တနင်္ဂနွေမနေ့ခင်းမှာလဲတလှည့်ပြန်ပြီးထုတ်လင်းပေးတာမို့စောင့်မျှော်နားဆင်နိုင်ပါတယ်။စနေညကျန်းရဲ့သတင်းအစီအစဉ်ဒီအဆုံးမသက်ခင်မှာအချင်းချုပ်ကိုကိုအောင်အောင်ကတလှည့်ပြောပြပေးပါအောင်ရှင်။
အမေရိကန်ဆိုရအနေနဲ့တနက်ကင်ဆောင်ခွင့်ထင်းကျုံရေးပိုတင်းကျက်တဲ့ဥပဒေတွေပြဋ္ဌာန်းပေးဖို့အတွက် March for Our Lives ဆိုတဲ့ဆောင်မုန်းနဲ့အမေရိကန်တဝန်းကကျောင်းသားတွေဟာ Washington DC မြို့တော်မှာဒီကနေ့လာပြီးတော့ဆန္ဒပြနေကြပါတယ်။ဒီဆန္ဒပြပွဲမှာလူ9သိန်းလောက်ပါမယ်လို့ကမန့်ထားပါတယ်။ Florida ပြည်နယ် Parkland မြို့က Majority Stoneman Douglas အထက်တန်းကျောင်းမှာကျောင်းသားကျောင်းသူအများစုပါဝင်တဲ့လူပေါင်း18ဦးတနက်နေ့ပြစ်ခတ်တက်ပြတ်ခံရပြီးတဲ့နောက်အဲ့ဒီကျောင်းကကျောင်းသားကျောင်းသူတွေဦးဆောင်စီစဉ်ပြီးဒီကနေ့ဆန္ဒပြကြတာပါ။အဲ့ဒီအထက်တန်းကျောင်းသားမှလည်းကျောင်းသားကျောင်းသူ2000လောက်ဆန္ဒပြမယ်လို့ကမန့်ထားပါရယ်ဝါရှင်တန် DC ကဆန္ဒပြပွဲနဲ့အတူအမေရိကန်ပြည်ထောင်စုကပြည်နယ်50နဲ့ကမ္ဘာတဝန်းကမြို့ကြီးတွေမှာဆန္ဒပြပွဲပေါင်း800ကျော်လောက်အထိဆင်နွှဲကြမယ်လို့လည်းကမန့်ထားပါရယ်တမရအင်ဂျီရောပြောခွင့်ရလင်းစေးဝေါ်စတာကတော့ကလင်းငယ်ရီအဘေးအနေရဲ့ကင်းရှင်းရေးဟာတမရဒေါ်နယ်ထရမ့်ရဲ့ဦးစားပေးကိစ္စရပ်တွေထဲမှာပါဝင်ပြီးကျောင်းတွေရဲ့လုံခြုံရေးနောက်တနက်ဝယ်ယူသူတွေရဲ့နောက်ကျောင်းရာဇဝင်ကိုအတင်းကြကြစုံစမ်းစစ်ဆေးနိုင်မဲ့ဥပဒေတွေပြဋ္ဌာန်းပေးဖို့တမရကလွှတ်တော်ကိုတောင်းဆိုထားတယ်လို့ဆိုပါရယ်မောင်းမြတနက်တွေဇက်တိုက်ပြစ်ခတ်နိုင်အောင်တက်ဆင်နိုင်တဲ့ Bam Stock တနက်ဒင်းတွေကိုစစ်တနက်အမျိုးအစားအဖြစ်သတ်မှတ်မဲ့တရားရေးဝန်ကြီးဌာနရဲ့အဆိုပြုချက်အပေါ်အများပြည်သူအနေနဲ့သဘောထားပေးနေကြောင်းရှင်းနေကြိုး Jeff Session ကကြေညာလိုက်ပါတယ်တချက်ချင်းပြရတဲ့တနက်တွေမှာတက်ဆင်လိုက်တဲ့အခါဇက်တိုက်ပြစ်ခတ်နိုင်စွမ်းရှိတဲ့ Bam Stocks တွေဟာပြီးခဲ့တဲ့နှစ်ထဲလူ58ယောက်သေဆုံးပြီးရာနဲ့ချီတန်ရာရခဲ့တဲ့ Las Vegas မြို့ကပြစ်ခတ်မှုနောက်ပိုင်းကဆက်လို့အခြေအတင်ဆွေးနွေးစရာဖြစ်လာခဲ့ပါတယ်
တရင်ချင်းချုပ်ကိုကိုအောင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်။စနေညရဲ့အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညပိုင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။VOA ရဲ့မနက်ဖြန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်မနက်ခင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 40 49နဲ့50တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.